Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနက်ခင်းကိုတော်ရရှိနေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ29ရက်ဗိုလ်ရုနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဆိုင်းလူမီတာ30.40-49ရောင်းနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကိုစစ်ရေးအရာရေးယူဖို့အစီအစဉ်ရှိတဲ့ကြောင်းတမန်ထွန်းကပြောပါတယ်။ရိုဟင်ဂျာရေးဆွေးနွေးဖို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ရှိသတင်းပတ်အတွင်းဘင်္ဂလားဒေ့ရှ်ကိုသွားဖို့ရှိနေပါတယ်။အမေရိကန်နဲ့ကုလသမဂ္ဂတို့ကအကြမ်းဖက်အဖွဲ့ဖြစ်တမန်ခံထားရတဲ့အဖွဲ့ကနေပတ်ရိုဟင်ဂျာတွေအတွက်ပါကစ္စတန်မှာအလူငွေတွေကောက်ခံနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုကျော်အောင်လင်းနဲ့အတူတင်ပြပေးသွားမှာပါခင်
ဗျ။ဟုတ်ကဲ့ပါခင်ဗျာ။ဒီကန်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့ဒုံယုံရေးကောင်စီလိုအော်တိုဘာလာတဲ့အလို့သဘောဆွေးနွေးဖို့ရှိပါတယ်
။ Area formula meeting at an early stage of our presidency with Kofi Annan in particular.
ကုလသမဂ္ဂဆိုင်ရာပြင်သစ်တမကြီးကပြောကြားသွားတာပါ။တရင်နေပြီးနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူရခိုင်အရေးမှတရုတ်ကမြန်မာဘက်အပြည့်အဝရပ်တည်နေတာပါကြောက်ပါလေ။တခါဘင်္ဂလားဒေ့ရှ်နယ်စပ်ရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးဘလောက်ထိအရေးပေါ်အကူအညီတွေလိုအပ်နေသလဲဆိုတဲ့သတိပေးခြင်းနဲ့အတူရိုဟင်ဂျာအရေးမှကမ္ဘာရဲ့ PR တွေကိုမြန်မာအစိုးရကဘယ်လိုတုံ့ပြန်နေသလဲဆိုတာတွေကိုပါတင်ပြအုံးမှပါ။အခုတော့ဗိုလ်ထုနေမနေခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားရေကင်တွေ့ဖြစ်ရှင်းဖို့အတွက်စီရေးရလှုပ်ဆောင်ဖို့အပြည့်အဝအစင်းသင်းရှိနေကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒီတော့တွင်မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပြမှုတွေလှုပ်ဆောင်ခဲ့တဲ့အတွက်မြောက်ကိုရီးယားပေါ်ပိတ်ဆို့ရေးယူမှုတွေအစ်စ်တွေကိုအမေရိကန်ဆွေးရကကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒုတိယရွေးချယ်စရာနီလန်ကိုလှုပ်ဆောင်မှုအပြည့်အဝအစင်းသင်းရှိနေတဲ့အကြောင်းအဲ့ဒီနီလန်ကိုမလှုပ်ဆောင်လို့ပြင်မဲ့လဲတကယ်လို့သာအဲ့ဒီနီလန်ကိုရွေးချယ်ခဲ့မယ်ဆိုရင်မြောက်ကိုရီးယားအတွက်အကြီးအကျယ်ထိခိုက်ပျက်စီးစေမှာဖြစ်တဲ့အကြောင်းအဲ့ဒီနီလန်ဟာစစ်ရေးအရလှုပ်ဆောင်မဲ့နီလန်ဖြစ်ကြောင်းလိုအပ်ရင်အဲ့ဒီနီလန်ကိုလှုပ်ဆောင်မှာဖြစ်တဲ့အကြောင်းသမ္မတထရန့်ကပြောပါတယ်။မရေတွက်နိုင်လောက်တဲ့လူတွေအသက်ဆုံးရှုံးမှုဖြစ်ပေါ်စေမဲ့တကဘာလုံးကိုချင်းချောက်နေမှုတွေမြောက်ကိုရီးယားကလုပ်နေတာကိုခွင့်မပြုသင့်တော့တဲ့အကြောင်းလဲစပိန်ဝန်ကြီးချုပ်မာရီယာနိုရာဟွိုင်းနဲ့အင်ဂျူရာမအင်္ဂါနေ့ကပြုလုပ်တဲ့တင်းနေတာရှင်းလင်းပွဲအတွင်းသမ္မတထရန့်ကပြောကြားခဲ့ပါလေ
။လာမယ့်အင်္ဂါနေ့မှာမုန်တိုင်းတန်တဲ့ပေါ်တူရီကိုဒေသကိုလာမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကပဲကြေညာခဲ့ပါလေ။ပြီးခဲ့တဲ့အပတ်တွင်ပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်ခဲ့လို့ပေါ်တူရီကိုကျွန်းမှာထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရတာပါ။ပေါ်တူရီကိုကျွန်းရဲ့အခြေခံဆောက်ဦးတွေအားလုံးနှိပါပျက်စီးသွားခဲ့ပြီးတော့အဲ့ဒီမှာအစာအစာတန့်ရှင်းတဲ့ရင်းနဲ့လျှက်စစ်မှုတွေရေးပေါ်လိုအပ်နေပါလေ။ကွန်ဂျီကဲဇေရေးလုံမဲ့လေရင်နေအမေရိကန်ရေတပ်တမောတွေနဲ့ကမ်းခြေဆောင်တပ်ဖွဲ့တွေတမောတွေကန့်ကတ်ရန်နာနိုင်ဖို့လုံခြုံစိတ်ချတဲ့နေရာကလည်းအဲ့ဒီမှာအနေချင်းပဲရှိပါတယ်။အမေရိကန်ပြည်ထောင်စုကနေပြီးတော့ပေါ်တူရီကိုကိုတိုက်ရိုက်ပေးမဲ့ရေပောင်း180အကူအညီပါဝင်ရေးပေါ်ကူညီပေးမှုတွေနဲ့ပျက်စီးတွေကိုဖယ်ရှားလုပ်ရေးအတွက်ရမုံငွေတွေတိုးလာအောင်လှုပ်ဆောင်မယ်လို့အင်ဂျီရောကပြောပါတယ်။ပြည်နယ်ထောင်ရေးလုပ်ငန်းတွေကအချိန်တော်တော်ယူရမှာဖြစ်ပြီးတော့တိတ်ပြီးတော့ခက်ခဲလာတယ်ဆိုပေမဲ့လည်းကျွန်တော်တို့အားလုံးအတူတူကဝိုင်းပြီးတော့ခက်ခဲတွေကိုကြော်ဖြတ်ကြမယ်ဒီပေါ်တူရီကိုပြည်နယ်တော်ရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုကူညီပေးဖို့လည်းညွှန်ကြားထားတယ်လို့သမ္မတထရန့်ကဆိုပါတယ်ပေါ်တူရီကိုကျွန်းဟာအခုနောက်ဆုံးတက်ခဲ့တဲ့ဟာရီကိန်းမာရီယာမတိုင်ခင်တပတ်ကျော်တုန်းကလည်းအဲမှာဆိုတဲ့ဟာရီကိန်းဝင်ခဲ့လို့အဲ့ဒီမှာတလအတွင်းမုန်တိုင်းတစ်ခုမိတဲ့ကျွန်းဖြတ်တာကြောင့်ထိခိုက်ပျက်စီးမှုတွေဟာအကြီးအကျယ်ဖြစ်ပြီးတော့အကူအညီတွေလည်းအမြောက်များလိုအပ်နေတာပါ
မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွေစီအုံးရေးအဖွဲ့နဲ့ရုရှားတရှိုတွေပူးပေါင်းကြံစီခဲ့တယ်ဆိုတဲ့အထောက်အထားသူ့အနေနဲ့လုံးဝမတွေ့ရကြောင်းနိုင်ငံရေးအကြံပေးလည်းဖြစ်သမ္မတထရန့်ရဲ့မဲဆွေတူဦးလည်းဖြစ်တဲ့ရိုဂျာစတုန်းကလွတ်တော်ဆုံးဆန်းစစ်ဆေးရေးကော်မတီရှေ့မှာအင်္ဂါနေ့ကထွက်ဆိုခဲ့ပါတယ်ဝါရှင်တန်မှာရှိတဲ့ဒီမိုကရက်ပါတီဌာနချုပ်ကိုကူစီဖာ 2.0 လို့ခေါ်တဲ့ကွန်ပျူတာဟက်ကာကထိုးဖောက်ဝင်ရောက်ပြီးအချက်လက်တွေခိုးယူခဲ့တဲ့ကိစ္စကိုသာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီတကားပိတ်ကြားနာမှုအတွင်းအများစုကမေးမြန်းခဲ့တယ်လို့ဒေါ်နယ်ထရန့်သမ္မတရွေးကောက်ပွဲဝင်ပြအောင်တိုက်တွန်းပြောကြားခဲ့တယ်လို့သူ့ကိုယ်သူပြောဆိုနေတဲ့ရိုဂျာစတုန်းကပြောပါတယ်ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဟယ်လရီကလင်တန်ပါတီရဲ့သမ္မတလောင်းအဖြစ်ရွေးချယ်ခံရပြီးဒေါ်နယ်ထရန့်နဲ့သမ္မတရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရေးအတွက်ပါတီကောင်းဆောင်နေနောက်ကွယ်မှာအချက်ရပွဲစူးစမ်းလှုပ်ဆောင်ခဲ့တာတွေကိုဖွင့်ချထားတဲ့ WikiLeaks ရဲ့ email တွေထွက်လာခြင်းဒီမိုကရက်ပါတီဌာနချုပ်ရဲ့ email တွေကိုအဲ့ဒီ Guccifer 2.0 ဆို
သူကထုတ်ဖော်ဝင်ရောက်ခဲ့တာဖြစ်ပါတယ်။အီရတ်နိုင်ငံကနေပြီးတော့လွတ်လပ်ရေးရယူပြီးတော့နိုင်ငံသစ်ထူထောင်ဖို့ပြည်သူ့ဆန္ဒခံယူမှုလုပ်ခဲ့တာအောင်မြင်တယ်လို့အီရတ်ကဒီခတ်လူမျိုးစုခေါင်းဆောင်မဆူဘာဇာနီကမနေ့ကပဲကြေညာခဲ့ပါတယ်။ဒီကိစ္စကိုအီရတ်အာဏာပိုင်တွေနဲ့တွဲဆုံညှိနှိုင်းမှုတွေလုပ်ဖို့လဲသူကတောင်းဆိုတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းဒီဆန္ဒခံယူမ Nanyang Pide, Ching Chow Dari, Majakna, Nau She Pirarigo, Maluto Bene, Pokone, Naga, Pila Yi, Dusun, Sunijava Zulu, and Kurt Gangong, Bozaniga, Biobari, Idaning Anima Shijare, Kurt Lumuri, Lula, Tonsore, Sana, can you maybe move to Naniroma, Chimbagan, Pibido, Eloyaku, Ida Suagayo, Eninajan and Yanigayo, American Piran Zugava, Kangwe Kajarava, Kakangzoni, in a true change of Tari Lizidigo. อิรักโบซวยอานาบายเนซีโกเปลี่ยนล้วมไปอยู่สรุษิงกัดเดตาตวินลิงเปลี่ยนตามุอาลองอวนยอถอยอเปเปเมลุสนะคันบวยโกต้งเปลี่ยนนี่เดอิรักวินิโจเฮดีอาเอลปาราดิกาเชิงชอกทาบาเร
ยูเอเบวิกาตายะมะแนพะมีมาบาดาซิเซนิโกมะแนช่องนายกานี่คุณนายอิทธิไลโดมีตา32เนกิโลเฮิร์ตซ์โกต้งเนงาไลโดมีตา40เคโลเฮิร์ตซ์คนเล่ต้องตรงนี้
ไลโดมีตา46กิโลเฮิร์ตซ์6เตชั่นกันเนี่ยดุติยานายวะมาไลน์แนมีตา106เซกิโลเฮิร์ตซ์7960กันนี่ทุ่งเนี่ยไปนี่ပါတယ်ရှင်ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြည့်ရပေးနေရပါခင်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကနေသူတို့အခေါ်တိတ်နဲ့ချီတဲ့ရဟင်ဂျာဒုက္ခတွေတွေထွက်ပြေးခဲ့ရတဲ့ဖြစ်ရဟာ မြန်မာစစ်တပ်ကလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝမှုမျှောက်စေကြောင်းအင်ဂျာဒဘလူးလူခွင့်ရေးဆောင်ကြီးအဖွဲ့ကအင်္ဂါနေ့မှာဆွဆွဲပြောကြားလိုက်ပါတယ်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေကိုရဲစက်ကြမ်းကြုတ်စွာမောင်းထုတ်နေကြောင်းရွာသားတွေကိုအစုလိုက်ပြောင်းလဲတပ်ဖြတ်တာနဲ့အိမ်တွေအများပြားမိရှို့တာတွေဟာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝမှုမျှောက်စေကြောင် င်တနင်္ဂနွေလုံးကိုခြားပြသွားမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်းကပြည်ပကတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေအမြောက်များထွက်ပြေးခိုလုံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တန်တမန်နီးလန်းတွေရပြောဆိုဆွေးနွေးဖြေရှာနိုင်မှုကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံကအဖွဲ့တစ်ခုနောက်တစ်ပတ်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာလိမ့်မယ်လို့မနေ့ကထုတ်ပြန်တဲ့ AFP သတင်းမှာဖော်ပြထားပါတယ်။နောက်သတင်းပတ်စလုံးပိုင်းမှာမြန်မာဖွဲ့ရောက်လာမယ့်ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးရှဟီဒူဟကမနေ့ကပြောဆိုချက်ကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြထားတာပါ။နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဥကျော်တင့်ဆွေကောင်းဆောင်ပါဝင်မဲ့အဖွဲ့ဖြစ်လိမ့်မယ်လို့လည်းမျှော်လင့်ရတဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနရဲ့အကြီးအကဲရာရှိသူကပြောတယ်လို့ဆိုပါတယ်။မြန်မာအဖွဲ့အခုဘင်္ဂလားဒေ့ရှ်ကိုလာမယ်ဆိုတဲ့သတင်းကတော့ဒီဩဂုတ်25ရက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေကြောင့်မြန်မာပြည်ကထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်ပေါင်း 4,800 ရှိသွားပြီလို့ကုလသမဂ္ဂကကြေညာခဲ့ပြီးတော့နောက်ပိုင်းမှာဖြစ်လာတာပါဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ကစားဒေသတစ်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာအရင်တုန်းကရိုဟင်ဂျာဒုက္ခသည်တွေက 3,000 လောက်ရှိတယ်အခုနောက်ဆုံးရောက်လာတဲ့လူတွေနဲ့ပေါင်းမှဆိုရှင်စုစုပေါင်း 8,000 နီးပါးဒုက္ခသည်တွေရောက်လာဒီဖြစ်ပါတယ်အသက်တက်ထရောက်လာတဲ့ဒုက္ခတွေတွေကယာယီတဲ့နဲ့ဖြစ်သလိုနေနေရပြီးတော့ဝမ်းယောဂါပါဝင်ကုသယောဂါတွေပြန်ပွားလိုက်မယ်ဆိုပြီးတော့လည်းသတိပေးမှုတွေရှိနေပါတယ်
။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ပါကစ္စတန်အခြေစိုက်အကြမ်းဖက်အဖွဲ့တစ်ခုဟာရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီပေးရေးဆိုတဲ့ခေါင်းစဉ်နဲ့အများပြည်သူထံမှာပြောင်းအလူခံနေပါတယ်။အဲ့ဒီအကြမ်းဖက်အဖွဲ့ဟာမြန်မာနိုင်ငံကဖိနစ်ကမွတ်စလင်တွေအတွက်အလူခံခြင်းလို့ခေါင်းစဉ်တက်ထားတဲ့လက်ကမ်းစာရွက်တွေသတင်းစာတွေကြားမှာညှပ်ပါလာတာကိုရဝါပင်ဒီမြို့ကန်ဒီတင်းလာနေကလက်ခံရရှိခဲ့တယ်လို့ဆိုပါတယ်။ဂျမတ်ဥဒါဝါအကြမ်းဖက်အဖွဲ့နဲ့အဲ့ဒီအဖွဲ့လက်အောက်ခံလူမှုရေးကူညီပေးရေးအဖွဲ့ခွဲတို့ကအခုအညီတောင်းခံခဲ့တဲ့လက်ကမ်းစာဆောင်တွေကိုဥတုဒူဘာသာစကားနဲ့ဆာမျက်နှာနှစ်ဖက်စလုံးမှာရေးသားပြီးဖြန့်ဝေခဲ့တာဖြစ်ပါတယ်။အဲ့ဒီလက်ကမ်းစာဆောင်ပေါ်မှာအရေးပေါ်အကူအညီလိုအပ်နေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေရဲ့ဓာတ်ပုံတွေပုံနှိပ်ဖော်ပြထားပြီးဘလောက်ကူညီနိုင်လဲဆိုတဲ့ငွေကြေးပမာဏပါအကြံပြုဖော်ပြထားတယ်လို့ဆိုပါတယ်မိသားစုတစုအနေနဲ့3000ကျပ်အတွက်အမေရိကန်ဒေါ်လာ500ကိုကူညီနိုင်ပြီးဒ ဒဏ်ရာရသူတူကိုစေကူတာဖို့အတွက်ကတော့ဖြန်းဖြန်းများအပြင်ဒေါ်လာ150လို့အပ်တယ်လို့အဲဒီလက်ကမ်းစာတောင်မှာဖော်ပြထားပါတယ်သူတို့အဖွဲ့အနေနဲ့သူတို့အခေါ်ရင်းကြမွတ်စလင်တွေအတွက်အကူအညီတောင်းခံတဲ့အစီအစဉ်ကိုပါကစ္စတန်နိုင်ငံအတွင်းကခရိုင်တိုင်းမှာပြုလုပ်တော့မှာဖြစ်တဲ့ကြောင်းအဖွဲ့ရဲ့ပြောခွင့်ရအဗ္ဒူရာမန်ကပြောပါတယ်ကျွန်မဥဒါဝအကြံဖက်အဖွဲ့ခေါင်းဆောင်ဟာဖစ ပေးမယ်လို့အမေရိကန်ပြည်ထောင်စုကကြေညာထားပါတယ်
။ရိုဟင်ဂျာမွတ်စလင်တချို့အပါအဝင်ဒုက္ခသည်တစုဟာနှစ်နိုင်ငံသဘောတူညီချက်အရဩစတြေးလျနိုင်ငံကနေပြီးတော့အမေရိကန်ပြည်ထောင်စုမှပြောင်းရွှေ့ခြေချတော့မယ်လို့မနေ့ကထုတ်ပြန်တဲ့ BBC သတင်းသဘောက်မှာဖော်ပြထားပါတယ်။၂၂ဦးပါဝင်တဲ့ဘင်္ဂလားဒေ့ရှ်၊ဆူဒန်နဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဟာအမေရိကန်သမ္မတဟောင်းဘရက်ဥဘာမာအစိုးရလက်ထက်ကဩစတြေးလျနဲ့နှစ်နိုင်ငံသဘောတူညီချက်တစ်ခုအရဩစတြေးလျကမ်းရိုးတန်းမှာရှိတဲ့မနုစ်ကျွန်းပေါ်မှာရှိတဲ့ထိမ့်သိမ်းရေးစခန်းတစ်ခုကနေပြီးတော့တနင်္ဂနွေနေ့ကနေပြီးတော့ထွက်ခွာလာခဲ့တာဒီကနေ့ပေါ်ထူးနေ့မှာအမေရိကန်ကိုရောက်လာလိမ့်မယ်လို့အရာရှိတွေကဆိုပါတယ်။နောက်ထပ်ဒုက္ခသည်တစ်တုပ်လည်းမကြာခင်ရဲ့ပိုင်းတွင်းမှာမနုစ်ကျွန်းထိမ့်သိမ်းစခန်းကနေထွက်လာဖို့ရှိနေပါတယ်။အပြန်အလှန်သဘောအနေနဲ့အမေရိကတိုက်လေပိုင်းကနေပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့ဒုက္ခသည်တချို့ဩစတြေးလျနိုင်ငံကနေပြီးတော့ပြန်ပြီးတော့လက်ခံပါလိမ့်မယ
်။ဘူရူနီမနက်ကင်းထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုကျော်နှင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bamis.voanews.com အင်တာနက်စာမျက်နှာကရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News ဆိုတဲ့စာမျက်နှာကနေတိုက်ရိုက် live ထုတ်လွှင့်နေတာမျိုးနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ရခိုင်အရေးကုလသမဂ္ဂနဲ့ဆိုင်တဲ့သတင်းတွေစက်တိုက်တင်ဆက်သွားပါမယ်။ရခိုင်ပြည်နယ်ပြည်ထောင်စုနဲ့ပတ်သက်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဘီအာနန်နဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီတို့အောက်တိုဘာလတည်းအလွတ်သဘောဆွေးနွေးမှာဖြစ်ပါတယ်။လူညွန့်ရေးကောင်စီနဲ့ဆွေးနွေးဖို့မစ္စတာကိုဘီအာနန်ကမူအားဖြစ်သဘောတူထားပြီလို့ကုလသမဂ္ဂဆိုင်ရာပြင်သစ်အတမ်းမကြီးကပြောကြားခဲ့ပါတယ်။အင်္ဂါနေ့ကတော့ရခိုင်အရေးကိုကုလသမဂ္ဂနိုင်ငံရေးတာဝန်ခံကလူညွန့်ရေးကောင်စီမှာရှင်းလင်းပြောကြားခဲ့ပါတယ်။အသေးစိတ်ကိုမဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်လို့ကုလသမဂ္ဂနိုင်ငံရေးတာဝန်ခံ Jeffrey Feltman ကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုအင်္ဂါနေ့ကဒီကဘက်အစီရင်ခံခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုမြမအရေးရှင်းလင်းဖို့လုံခြုံရေးကောင်စီအဖွဲ့ဝင်တချို့ကမြစ်တာရက်ခံခဲ့ပြီးတဲ့နောက်ရှေ့ပြေးအဖြစ်နဲ့ Mr. Feltman ကအဖွဲ့ဝင်တွေနဲ့ဆွေးနွေးခဲ့တာပါ။လုံခြုံရေးကောင်စီမှမြမရေးနဲ့ပတ်သက်ပြီးတော့တတိယအကြိမ်ဆွေးနွေးပွဲကိုလာမယ့်၄ဘက်အတွင်းမှကျင်းပမယ်လို့လုံခြုံရေးကောင်စီဝင်တွေနဲ့တွေ့ဆုံအပြီးမှ Mr. Feltman ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာအသိပေးထားပါတယ်။ရခိုင်ရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဩဂတ်လ30ရက်နေ့ကတစ်ချိန်၊စက်တင်ဘာလ14ရက်နေ့ကတစ်ချိန်ဆွေးနွေးခဲ့ပါတယ်။အင်္ဂါနေ့ကကုလသမဂ္ဂနိုင်ငံရေးရာတာဝန်ခံရဲ့တကပိတ်အစီရင်ခံမှုမတိုင်ခင်ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တမကြီးဖွန်ဆွာဒေလာတာကဆွေးနွေးရတဲ့ရည်ရွယ်ချက်ကိုသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ်
။ Today is really about assessment and awareness. We think it's a first step to or a second step actually to make sure that the Security Council as it should do by the way.
ဒီကနေ့ကတော့အခြေအနေကိုတုံ့တက်ပြီးနားလည်သဘောပေါက်အောင်ဆွေးနွေးတာပါ။ဒုတိယအဆင့်ကိုတက်နိုင်မှုပထမအဆင့်ဆောင်ရွက်တဲ့သဘောပါဒီလိုသိရေးကြည့်တဲ့ကိစ္စကိုလူညုံရင်းကောင်စီမှဆွေးနွေးတဲ့နဲ့အတွက်အခြေလမ်းဆက်လိုက်တာပါကြာတာပရိနေကြရင်ပို့ပြီးအရေးကြီးပါတယ်လူညုံရင်းကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့ထင်မြင်ချက်တွေကိုလူသိရှင်ကြားထုတ်ဖော်ပြောကြားဖို့ဖြစ်ပါတယ်ဒါပေမဲ့ရွယ်ချက်ကတော့တစ်ခုတည်းပါစစ်စင်ရေးတွေရရမယ်လူအနေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရမယ်ပြဿနာကိုစစ်မှန်တဲ့နိုင်ငံရေးအဖြေရှာဖို့နိုင်ငံရေးဆွေးနွေးမှုတွေစတင်ရမယ်ဒါကြောင့်ကြာတာပရိနေမှာလှုပ်ဖို့ကျွန်တော်တို့တောင်းဆိုထားတဲ့ဆွေးနွေးပွဲကတော့ဒီရင်မှန်းချက်၃ခုလက်တွေ့ဖြစ်လာနိုင်ရေးအတွက်အရေးကြီးတဲ့ဆောင်ရွက်မှုဖြစ်ပါလိမ့်မယ်
။ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒဲရက်စ်ကလုံခြုံရေးကောင်စီမှမြမအရေးကိုစက်တင်ဘာ28ရက်နေ့ကျရင်ရှင်းပြဖို့မျှော်လင့်ထားတဲ့အတွက်ကြာတာပရိနေလို့သူကပြောသွားတာပါ။ဒါပေမဲ့ဒီတစ်ပတ်ကြာတာပရိနေမှာအတွေ့အမှုချုပ်ကရှင်းလင်းပြောကြားနိုင်ဖို့မသေးကြသေးဘူးလို့အတွေ့အမှုချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျဲရစ်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
Today, I cannot confirm that the Secretary General will brief the Security Council this week. If once we have something confirmed, we will announce it.
The Security Council မှာတွင်းမှုချုပ်ကဒီဘက်တွင်းမြမအရေးကိုရှင်းလင်းမယ်ဆိုတာအခုချိန်ကျွန်တော်အတိပြုချက်မပေးနိုင်သေးပါဘူး။အတိအကျပြောနိုင်တဲ့အခါကျွန်တော်ကြေညာပါမယ်။ The Security Council မှာတွင်းမှုချုပ်ပြောမယ့်အကြောင်းကတော့အပြောင်းလဲမရှိပါဘူး။အရင်တိုင်းပါပဲ။ဒီကမ်ပိန်းရဲ့အတွင်းမှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကိုရပ်ရပါလိမ့်မယ်။လူသားချင်းစာနာတဲ့အကူအညီပေးမဲ့သူအားလုံးကို
ကျွန်တော်တို့ရဲ့ကုညီကွန်းနဲ့ပေးဖို့လိုတယ်ရခိုင်ပြည်နယ်ထဲမှာစားရဲစားတန်ထောက်ထားမရှိတဲ့ရိုဟင်ဂျာတွေကိုဘယ်လိုသတ်မှတ်မှာလဲဆိုတာအမြန်ဆုံးဆုံးဖြတ်ဖို့လိုတယ်ဒီချက်တွေကိုလုံခြုံရေးကောင်စီမှာအတွင်းမှုချုပ်ကပြောဖို့ပြင်ဆင်ထားပါတယ်
ရခိုင်ပြည်နယ်ကပဋိပက္ခဖြစ်နေတဲ့နေရာတွေမှာအကြမ်းဖက်အဖွဲ့တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်နေသေးလားဆိုတာကိုတော့ကုလသမဂ္ဂအနေနဲ့စောင့်ကြည့်လေလားတုံ့တက်နိုင်ခြင်းမရှိတဲ့အတွက်အတိအကျမပြောနိုင်ဘဲသတင်းထုတ်ပြန်မှုတွေအရသာသိရတယ်လို့လဲမစ္စတာဒူဂျာရစ်ကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာစစ်သွေးစွာအဖွဲ ဒီနေ့ကျွန်တော်တို့ကအခုလိုမျိုးရခိုင်ပြည်နယ်မှာရှိနေတဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာ Aria Formula Meeting လို့ခေါ်တဲ့ Let the Boss ဆွေးနွေးမှုတစ်ခုကို Mr. Kofi Annan နဲ့ဆွေးနွေးဖို့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဖြစ်တဲ့ပြင်သစ်နိုင်ငံကလည်းပြင်ဆင်နေပါတယ်။
Under the French presidency of the Council in October, we are planning to hold an AREA meeting, AREA formula meeting, at an early stage of our presidency. With Kofi Annan in particular.
October ma pientek ka lungyo ye kaunsi e leja au gata ta wun yure akha jayin. Yekhan piene sanya a jambyu a sinyin khanza ye ta gere Kofi Annan e Aria Formula Meeting a miyanzong lopu si zin tha baare. Kofi Annan ga le lungyo ye kaunsi ne a lutabon sui nebu mu a pien da bortu tha baare. Di piatana ne patte lo kula tamaga beka miyaman sanza tong piyan naimbo ye ji de lo jenoro yongji baare. Palo shise ma le sura sui nebu lo baare.
ရခိုင်ရင်းနဲ့ပတ်သက်လို့လုံခြုံရေးကောင်စီအနေနဲ့ခိုင်မာညီညွတ်တဲ့တုံ့ပြန်ဆောင်ရွက်မှုလုပ်နိုင်ဖို့အတွက်ပြင်သစ်နိုင်ငံကတိုက်တွန်းလုပ်နေတယ်လို့သူကပြောပါတယ်။ပြင်သစ်နိုင်ငံကပြင်ဆင်နေတဲ့အာရီယာဖော်မြူလာမီတင်းဆိုတာကတော့လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အထူးဖိတ်ခေါ်ဆွေးနွေးသူကြားမှတည်တံ့ဆွေးနွေးပွဲဖြစ်ပါတယ်။အလွတ်တဘောဖြစ်ပေမဲ့ဆွေးနွေးတဲ
ကုလသမဂ္ဂကဆွဆဲပြောဆိုထားပေမဲ့တရုတ်အစိုးရကတော့မြန်မာအစိုးရနဲ့မြန်မာစစ်တပ်ပေါ်ဖိအားဖြစ်စေမဲ့ကုလသမဂ္ဂရဲ့အရေးယူဆောင်ရွက်မှုတွေကိုထောက်ခံခြင်းပုံမရဘူးလို့ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်တရုတ်ရဲ့ကြီးမားတဲ့အကျိုးစီးပွားတွေရှိနေတာကြောင့်လို့သုံးသပ်နေကြတာပါဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်တရုတ်နိုင်ငံကမြန်မာနိုင်ငံမှာဒေါ်လာဘီလီယံပေါင်းများစွာသောယင်းနီးမြုပ်နှံမှုအကျိုးစီးပွားတွေရှိုံသာမကတရုတ်တို့ရဲ့ခေတ်သစ်ကမ္ဘာလမ်းမကြီးကမ္ဘာကုန်သွယ်ရေးစီမံကိန်းကြီးတွေမှာလည်းမြန်မာနိုင်ငံဟာအစိတ်အပိုင်းတစ်ခုအဖြစ်ပါဝင်နေတာပါဘင်္ဂလားပင်လယ်အော်ရခိုင်ကမ်းရိုးတန်းဒေသမှာယင်းနဲ့စိတ်ကန်တိဆောက်ဖို့တရုတ်နိုင်ငံ CITIC အုပ်စုကအဆိုပြုခဲ့ပြီးဒေါ်လာ 9.3 ဘီလီယံတန်ဖိုးရှိတဲ့ယင်းနီးမြုပ်နှံမှုလုပ်ထားပါဗျ။အဲ့ဒီအကြောက်ပြုရင်းနဲ့စိတ်ကန်ဟာတရုတ်တို့ရဲ့ကမ္ဘာလမ်းမကြီးအတွက်အဓိကတော့ချက်လည်းဖြစ်ပြီးတရုတ်ရဲ့ကုန်သွယ်ရေးမှာပင်လယ်ပြင်ထွက်ပေါက်တွေအဓိကဖြစ်နေပါတယ်။ဒီရင်းနှီးစိတ်ကန်းဟာတရုတ်ယူနန်ပြည်နယ်တဲကိုတင်ပို့တဲ့ရင်းနှီးသဘာဝဓာတ်ငွေပိုက်လိုင်းစတင်ရလဲဖြစ်ပါတယ်။စင်ကာပူနိုင်ငံရာဂျရတ်နန်နိုင်ငံကလေးလာရေးတက္ကသိုလ်ကတရုတ်ရေးရာကျွမ်းကျင်သူအာရီချန်ကတော့တရုတ်ရဲ့နိုင်ငံသားရေးမူဝါဒဟာပြည်တွင်းလိုအပ်ချက်တွေပေါ်အများကြီးမူတည်နေလို့သုံးသပ်ပါတယ
်။ The importance of your investment to secure your investment to ensure that this region is peaceful so thatYou know, your important pipeline.
မြန်မာနိုင်ငံမှာလုံခြုံစိတ်ချရတဲ့ယင်းနှိမ့်ညံ့မှုဖြစ်ဖို့ဆိုရင်အရေးကြီးတာကရခိုင်ဒေသမှာတည်ငြိမ်အေးချမ်းမှုရှိဖို့လိုပါတယ်။ဒါမှသာဒီယင်းနှံပိုင်လိုင်းအတွက်စိတ်ချရမှာပါ။ဒါကြောင့်အဲ့ဒီဒေသကလူသားချင်းစာနာထောက်ထားမှုကိစ္စထက်ပိုဦးစားပေးရမယ့်အရာတွေတရုတ်တို့မှရှိနေတယ်လို့မြင်ပါတယ်
။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းရခိုင်မြောက်ပိုင်းမှာရိုဟင်ဂျာစစ်သွေးကြွအာဆာအဖွဲ့ကလုံခြုံရေးစခန်းတွေကိုတကြောပြန်တိုက်ခိုက်ခဲ့ပါတယ်။ဒီအကြမ်းဖက်မှုနဲ့အစိုးရရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်တွေအတွင်းရိုဟင်ဂျာမွတ်စလင်၄သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြပါတယ်။တရုတ်ရုရှားနဲ့အိန္ဒိယနိုင်ငံတို့လိုကမ္ဘာအင်အားကြီးနိုင်ငံတချို့ကတော့ရိုဟင်ဂျာအရေးကံ့တွယ်ဖြည့်ဆင်းနေတဲ့မြန်မာအစိုးရရဲ့လုပ်ရက်ကိုဝေဖန်ပြစ်တင်မှုမလုပ်ကြပါဘူး။တရုတ်အစိုးရကတော့ဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုရောမြန်မာဘက်ကိုပါလူသားချင်းစာနာတဲ့အကူအညီအနည်းငယ်ပေးခဲ့ပြီးရခိုင်ပြည်ပကကိုဖြည့်ဆင်းနိုင်မဲ့ခိုင်မာတဲ့နီလန်ရှာတင့်တယ်လို့တိုက်တွန်းပါတယ်နိုင်ငံလုံခြုံရေးအတွက်အကာအကွယ်လုပ်ရမယ်ဆိုတာနားလေကြောင်း မြန်မာအစိုးရနဲ့စစ်တပ်ကိုတရုတ်ကထောက်ခံမှုပေးထားတယ်လို့မဟာဗျူဟာနဲ့နိုင်ငံကာလိလာရေးဗဟိုရဲ့အကြီးအကျယ်ပေးမူရေးဟိုက်ဘတ်ကပြောပါတယ်
It clearly is supporting the government of Myanmar in addressing the issue of how it's responded.
အစားရိုဟင်ညာစစ်သွေးကြောအဖွဲ့ရဲ့တိုက်ခိုက်မှုအပေါ်မြန်မာအစိုးရကကင်တွယ်ဆောင်ရွက်ပုံတွေကိုတရုတ်အစိုးရကထောက်ခံမှုပေးနေတာရှင်းပါတယ်မြန်မာနိုင်ငံဟာသူ့ရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့အတွက်လိုအပ်နေတာကိုထောက်ခံပြီးနားလည်ကြောင်းကိုလည်းတရုတ်အစိုးရကမြန်မာနိုင်ငံကိုရောကုလသမဂ္ဂကိုပါပြောနေပါတယ
်ကုလလူအခွင့်အရေးကောင်စီရဲ့ရခိုင်အရေးအချက်လက်ရှာဖွေရေးအဖွဲ့ကိုအခုထိမြန်မာနိုင်ငံဝင်ခွင့်မပေးသေးပါဘူးအမေရိကန်ကတော့ရခိုင်ဒေသအကြမ်းဖက်မှုအဆုံးသတ်ရေးအတွက်လေးနက်ညင်မြန်တဲ့ကင်တွယ်ဖြေရှင်းမှုတွေလုပ်ဖို့တိုက်တွန်းထားပါတယ်ဒါပေမဲ့လူညုံရင်းကောင်စီကအရေးယူတဲ့ဆုံးဖြတ်ချက်တွေမချမှတ်နိုင်အောင်အကာအကွယ်ပေးဖို့မြန်မာအစိုးရကတရုတ်ရုရှားတို့ကိုချင်းကပ်ဆွေးနွေးနေကြောင်းဒီလအစောပိုင်းမှာသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဟေးဘတ်ရဲ့အမြင်ကတော့
China certainly would not accept a resolution or something at the UN Security Council at this point.
လူညုံရင်းကောင်စီမှာဒီလိုဆုံးဖြတ်လာမယ့်ကိစ္စကိုတရုတ်ကလုံးဝလက်ခံနိုင်လိမ့်မယ်မဟုတ်ဘူးဆိုတာသိကြတလို့ပါပဲ။လူညုံရင်းကောင်စီပြဋ္ဌာန်းချက်မှာပါတဲ့စကားလုံးအသုံးလုံးပေါ်အခြေခံပြီးသူ့ရဲ့ရည်တည်မှုကိုအပြောင်းလဲလုပ်မယ်မလုပ်ဘူးဆိုတာကတော့ကျွန်တော်မသိပေမဲ့မြန်မာအစိုးရဘက်ကကုလသမဂ္ဂကနိုင်ငံရေးအရာဓာတ်ရအရေးယူမှုလှုပ်လာရင်တော့တရုတ်ဟာမြန်မာနောက်ကရည်တည်မယ်ဆိုတာသိကြတဲ့သဘောပါပဲ။
ဒေါ်ဆန်းစုကြည်အစိုးရဘက် PR တွေပိုပေးတင်မပေးတင်ဆိုတာနဲ့ပတ်သက်လို့အနောက်နိုင်ငံတွေကြားအမြင်ကွဲပြားနေကြပါတယ်။ရိုဟင်ညာပြည်ပကနဲ့ပတ်သက်လို့နိုင်ငံတကာကဒေါ်ဆန်းစုကြည်ကိုမထောက်ခံဘူးဆိုရင်တိုင်းပြည်အာဏာကိုစစ်တပ်ကအပြည့်အဝထိန်းချုပ်နိုင်အောင်အခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားနိုင်တယ်လို့ကျွမ်းကျင်သူတချို့ကသုံးသပ်နေကြကြောင်းပါခင်ဗျာ
။ဒီရဲ့ဗိုလ်ဒုနဲ့မနခင်အစီအစဉ်တွေကိုသွားရရှင်နေနားဆင်နေရတာပါရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်မှုတွေကိုအ мян ဆုံးအဆုံးသတ်ဖို့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကုလသမဂ္ဂကျွမ်းကျင်သူ5ဦးကတိုက်တွန်းထားတဲ့ကြေညာချက်တစ်စောင်မနေ့ကပူးတွဲထုတ်ပြန်တဲ့ပေါ်မြန်မာအစိုးရကပြင်းပြင်းထန်ထန်တုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့ရခိုင်ပြည်နယ်ကပြည်ပကတွေကိုပုံမကြီးထွားလာစေမဲ့လူရဲမျိုးတွေရှောင်ရှားကြဖို့ကိုလည်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထီကတတိပေးလိုက်ပါတယ်အပြည့်စုံကိုတော့မတ်ဆူမွန်ကပြောပြမှာပ
ါဥပဒေမဲ့တပ်ဖြတ်မှုအင်အားအလွန်ကျွန်းသုံးမှုနှင်းပန်းနှိပ်စက်မှုအတင်းကျပ်ပြောင်းရွှေ့မှုတွေပါဝင်ရိုဟင်ဂျာတွေပေါ်မှာကြီးမားတဲ့လူခွေချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆိုတဲ့ဆွဆွဲချက်တွေအခိုင်အမာရှိနေကြောင်းနဲ့ဒါတွေကိုအ мян ဆုံးအဆုံးသတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကျွမ်းကျင်သူ9ယောက်ကတိုက်တွန်းလိုက်ကြတာပါဒေါ်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေနဲ့ကိုယ်တိုင်ကိုယ်ကျတွေ့ဆုံဖို့ကိုလည်းဒီကြေညာချက်မှာတိုက်တွန်းထားတာပါ။နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစောထေကတော့ကုလသမဂ္ဂတာဝန်ရှိတဲ့သူတွေအနေနဲ့ရခိုင်ပြည်နယ်ကပြည်ပခါတွေကိုပုံမကြီးထွားလာစေမဲ့လုပ်ရမျိုးတွေမလုပ်ဖို့ပြောဆိုလိုက်ပါတယ်။
ကျွန်တော်တို့နိုင်ငံကိုတခိုင်ကြေညာကိုဖြည့်ချင်းအခြေချပေးကျင်လာတာနောက်ဆက်ကပို့ပြီးတော့ပြဿနာကြီးကြီးထွားအောင်လုပ်ချင်လာတာဆိုတဲ့ပုံမှာသူ့ဟာသူတော့ပြန်ပြီးတော့တုံ့တက်ဖို့လိုတယ်အဲ့တော့ကျွန်တော်တို့ကတော့ဂျိုင်းကြီးနဲ့ဂျိုင်းကြီးကိုပြောချင်တာကကိုယ့်ရဲ့မန်တန်ကိုဟိုကိုယ်ဒီတိုင်းနိုင်ရမယ်ရှင်းဖို့ပေါ့နော်အဲ့ဒီ profession နဲ့ပြည်သူသားသားလုပ်ဖို့လိုတယ်သွက်လိုက်မှုမရှိရှားတော့ပေါ့နော်အကျိုးစီးပွားတွေမရှိပဲလုပ်ဖို့လိုတယ်အဲ့လိုတမာတမတ်ကြရတယ်မြတ်ကြရတယ်အစီအမံသာမျိုးကိုကျွန်တော်တို့ကလိုလားတယ်အဲ့လိုမျိုးမဟုတ်ဘူးဆိုရင်တော့ဒီဟာတွေဒီတကယ်ကိုကျွန်တော်တို့ဝေကုံကြည့်ကြခံပြီးတော့လုပ်ပြင်မယ်လို့လည်းအစီဖြစ်စင်တဲ့သဘောလို့ကျွန်တော်တို့လည်းယူဆတယ်ပေါ့နော
်ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတော့လုံလုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကျွလွန်ကြောင်းဆွဆွဲနေကြတာပါဥစော်ထေးကတော့မြန်မာအစိုးရကကတိပြုထားတဲ့အတိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အထောက်အထားခိုင်လုံမှုရှိတယ်ဆိုရင်အရေးယူမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
ကျွန်တော်တို့အနေနဲ့ပြောချင်တာကမရှိဘူးလို့ကျွန်တော်တို့မငင်းဘူးမျက်စိသမီးကမငင်းဘူးအေးရှိတယ်ဆိုရင်ကျွန်တော်တို့ခိုင်ခိုင်မာမာထောက်ထားပြောပါဇက်နဲ့ဟိုဘယ်လိုပြောရမလဲဟိုပြောကြချက်တွေပေါ့နော်ဒီပြောကြချက်တွေနဲ့တော့ကျွန်တော်တို့ကဒါကခိုင်မာတဲ့ထောက်ထားမဟုတ်ဘူးခိုင်မာတဲ့အထောက်အထားတွေကျွန်တော်တို့ကျွန်တော်အရေးယူမယ်ဖြစ်လာရင်ကျွန်တော်တို့ဖောက်ချုပ်ဖို့လိုရှိတယ်ရေးညွှန်ဆိုကျွန်တော်တို့ကအတိအကျပြောထားပြီးဖြစ်တယ်နောက်တစ်ချက်ကလုံလုံရေးတပ်ဖွဲ့အနေနဲ့ဘယ်နိုင်ငံမှမဆိုးပေါ့နော်ဘယ်နိုင်ငံမှမဆိုးဒီလိုမျိုးနေရာရဲစကန်ပေါင်း30ပေါ့နော်နောက်တစ်စကန်တစ်ခု30နေရာကိုထိုက်ခိုက်လာတဲ့အနေအထားမျိုးကိုဆက်ပြီးစစဖို့လိုတယ်အဲ့လိုမျိုးထောက်ပြနေတဲ့မခိုင်မာတဲ့ထောက်ပြမှုတွေကြရင်တော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဘက်မှာလောကဆိုင်ရာအခက်အခဲတွေဖြစ်ပေါ်နေတော့ပေါ့နော် ဒီကတော့လူကိုင်းဆိုင်ရာလုံလုံတပ်ဖွဲ့ဝင်တွေလေးစားလိုက်နာဖို့အထောက်ကူဖြစ်စေဘူးပေါ့ဖြစ်စေဘူးလို့ကျွန်တော်တို့ကမြင်တယ်ဆိုတော့ကျွန်တော်တို့ရဲ့မူဝါဒကနိုင်ငံတကာအတိုင်းဝန်းနဲ့ပူးပေါင်းဆောင်ရွက်ရမှာကုလသမဂ္ဂနဲ့လည်းကျွန်တော်တို့ဟိုတက်တက်ကြွကြွပူးပေါင်းဆောင်ရွက်ပါဖို့ကျွန်တော်တို့ကတော့ကော်နာဆုံးနေနဲ့ကျွန်တော်တို့ကခံထားတယ်အဲ့ဒီနဲ့ဆောင်ရွက်ပါမယ်ဆိုတော့မြန်မာနိုင်ငံရဲ့တုံ့ပြန်နေရတဲ့အနေအထားပေါ့လုံလုံတပ်ဖွဲ့ဝင်တွေတုံ့ပြန်နေရတဲ့အနေအထားကိုနားလည်ဖို့လိုတယ်လို့ကျွန်တော်ပြောချင်တယ်
ကုလသမဂ္ဂကျွမ်းကျင်သူတွေရဲ့ကြေညာချက်ထဲမှာတော့ဩဂုတ်လ25ရက်နေ့က ARSA အစိုးရအဖွဲ့ကလုံခြုံရေးစခန်းတွေကိုတိုက်ခိုက်မှုတွေကြောင့်တကြောပြန်ပဋိပက္ခတွေပေါ်ပေါက်ခဲ့တာမှန်ပေမဲ့ကြံလူတွေအပေါ်မှာလူခွေချိုးဖောက်မှုတွေကျူးလွန်နေတာမျိုးမဖြစ်သင့်ကြောင်းတိုက်တွန်းထားပါတယ်။နိုင်ငံတော်အတိုင်းအမြံရုပ်ညွှန်ကြားရေးမှူးချုပ်ဦးစောထေကတော့ရခိုင်ပဋိပက္ခမှာဗပောင်းဆောင်ကနေထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါ။
ကျွန်တော်တို့နိုင်ငံကိုပြောမယ်ဆိုရင်ဖြစ်စဉ်ဖြစ်ပွားခဲ့တဲ့စတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေထည့်သွင်းစဉ်းစားဖို့လိုတယ်။အဲ့ဒီမတိုင်ခင်ကကျွန်တော်တို့ဥတည်မှုတွေသတင်းပေးဆိုပြီးတော့တက်ဖြတ်တာတွေစိတ်စိတ်နဲ့တက်ဖြတ်နေကြတာကြာပြီအဲ့တက်ဖြတ်မှုတွေဆက်ပြန်စလာဖို့လိုတယ်နောက်ဆုံးကျွန်တော်တို့ဒုံးနယ်စုအငယ်လေးဖြစ်တဲ့မျိုးအတိုင်းနဲ့အဲ့တက်ပေါ်ဒီဟာတွေအပြင်အခုနောက်ဆုံးစင်တူကွန်မြူနတီတွေအသက်ခံရတဲ့ဖြစ်စဉ်တွေကိုကြည့်လိုက်ရင်ဟိုဘသူကအကြမ်းဖက်တွေလုပ်နေတယ်ဆိုတော့ကျွန်တော်ခင်ခင်ကြားကြားပေါ်လွင်တယ်လို့ကျွန်တော်တို့ပြောချင်တာ
ကုလသမဂ္ဂကျွမ်းကျင်သူတွေရဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်ကပြည်ပခဖြစ်ရာဒေသမှာလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ထောက်ပံ့ခွင့်ပြုဖို့လူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဒဝင်ခွင့်ပြုဖို့ကိုလည်းထပ်မံတိုက်တွန်းထားပါတယ်ရှင
်မဆုမုံမင်းမြန်တင်ပြခဲ့တာပါဘင်္ဂလားဒေ့ရှ်နယ်စပ်ရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အရေးပေါ်ရန်ပုံငွေတွေဒီထက်ပိုပြီးမရဘူးဆိုရင်လူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးကြားရောက်လာနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုကြောင့်ပြီးခဲ့တဲ့တစ်လအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းခန့်မှန်းကြီး 4,300 ကျော်ရှိနေပြီလို့ဂျနီဗာကုလသမဂ္ဂရုံးကအင်္ဂါနေ့မှသတင်းထုတ်ပြန်ပါတယ်။ VOA သတင်းနောက်လီဆာစရိုင်းပေးပို့တဲ့သတင်းကိုတော့မက်အင်ဂျင်နိုင်ကပြောပြမှာပါ
။နောက်တဲ့ဒုက္ခသည်တွေရောက်လာတဲ့အရေးအတွက်နှုန်းဟာအရင်လိုအလုံးအရေးနဲ့မဟုတ်တော့ဘဲနည်းသွားပြီမင်းကုလသမဂ္ဂကရရှိတဲ့သတင်းတွေအများဆိုရင်မြန်မာနယ်စပ်ကိုကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုထွက်ပြေးဖို့စ조사သူတွေဟာအများအပြားရှိနေစေပဲလို့ကုလသမဂ္ဂကပြောပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံအိုချာရဲ့ပြောဆိုချက်အရဆိုရင်အရေးပေါ်အကူအညီအတိုင်းအတာပမာဏဟာအရင်ကခန့်မှန်းထားတာတည်းကိုအရန်ကိုများပြားနေတယ်လို့ဆိုပါတယ်။ဒါ့အပြင်လာမယ့်6လအတွင်းအရေးပေါ်လူအပ်ချက်ကိုဖြည့်နိုင်ဖို့ရန်ပုံငွေအမေရိကန်ဒေါ်လာ88တန်းကနေတန်း200ထိလိုအပ်နိုင်တယ်လို့ခန့်မှန်းထားတဲ့ကနဦးအစီအစဉ်ကိုသူတို့ပြန်ပြီးတုံ့တက်နေတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ဘေးရန်တွေရဲ့လုံခြုံမှုဒုက္ခတွေတွေတိတ်နေချီပြီးအစုလိုက်အပြုံလိုက်ထွက်ပြေးလာမှုကိုတုံ့ပြန်ဆောင်ရွက်ဖို့အကူအညီပေးရေးအေဂျင်စီတွေဘက်ကလုံနိုင်စွမ်းအတိုင်းအတာထက်ကျော်လွန်နေကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကပြောပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီလိုအပ်ချက်ဟာအစမတန်များပြားပြီးထောက်ပံ့မှုတွေကိုအရေးတကြီးတိုးမြှင့်ဖို့လိုအပ်နေကြောင်း VOE ကသူကအခုလိုပြောပါတယ်။
If we don't see an urgent stepping up, people aren't going to get what they need.
ကျွန်တော်တို့ကခက်မြန်မြန်နဲ့တိုးမြင့်လှုပ်ဆောင်တာတွေမလုပ်ဘူးဆိုရင်ဒုက္ခသည်တွေဟာသူတို့လိုအပ်နေတာတွေကိုရဖို့မရှိပါဘူး။အဲ့ဒီမှာစစ်မှန်ရေးကိုထိခိုက်စေမယ့်အနေတွေဟာအထူးဆိုရင်ဖို့ကောင်းတဲ့အခြေအနေတွေပို့ပြီးတော့ဖြစ်လာဖို့ရှိနေပါတယ်။ဒုက္ခသည်တွေအတွက်နေထိုင်စရာတွေကမလုံလောက်ပါဘူး။သူတို့အတွက်ပံ့ပိုးနိုင်မှုအကူအညီတွေကလည်းအလုံလောက်မရှိပါဘူး။အဲ့ဒီမှာစစ်မှန်ရေးနဲ့ဆက်ဆက်နေတဲ့အိမ်နာအရေးအတွက်နဲ့တခြားလိုအပ်ချက်တွေဟာလည်းလုံလောက်မှာမဟုတ်ပါဘူး။အလုံးကိုချုပ်ပြီးပြောမယ်ဆိုလို့ရှိရင်ချင်းတွေဟာပို့ဆိုးဖို့ပဲရှိပါတယ
်။ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြဿနာဟာကမ္ဘာမှာဒုက္ခသည်ဆိုင်ရာအကျဲ့အတဲအမြင့်မားဆုံးအဖြစ်အလျင်အမြန်ရောက်လာနေတယ်လို့လည်း Edwards ကပြောပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းဘက်ကရရရောရောနဲ့အမြန်ဆုံးအကူအညီတွေပေးကြဖို့လည်းသူကပန်ကြားပါတယ်။အကာအကွယ်ကင်းမဲ့နေတဲ့ဒုက္ခသည်တွေကိုထောက်ပံ့ဖို့အထူးကြိုးပမ်းရမှာဖြစ်တယ်လို့လည်း Edwards ကဆိုပါတယ်။အဲ့ဒီဒုက္ခသည်တွေထဲမှာအုတ်ထင်းသူမရှိတဲ့ကလေးငယ်တွေအမျိုးသမီးတွေအသက်အရွယ်ကြီးသူတွေနဲ့မတန်မဆွမ်းသူတွေပါဝင်ပါတယ်။သူတို့အတွက်အမိုးအကာအစားအစာရေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့လည်း Adrian Edwards ကပြောပါတယ်ရှင
်။မင်းညင်နိုင်ဖြစ်ပါတယ်ခင်ဗျာ။မကြခင်မှာမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ည နေ့လယ်၁၂နာရီကနေညကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တူကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗိုလ်တူနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 925လိုင်းနူမီတာ40 kHz 0433ညလိုင်းနူမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန်အေဒီယန်3အင်္ဂလိပ်သင်ကန်းစာနဲ့အတူ VOE အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီ ICRC ကနေပြီးတော့မှဒီ figure motor ပေါ်တော့နောက်ကတစီရောပေါ့နော်ဒီ data ချင်းတွေကနေပြီးတော့မှအဲ့ဒီအကူအညီစပေးမယ့်ကိစ္စတွေအပေါ်မှာဟော announce လုပ်တဲ့ပုံစံမျိုးတစ်ဖို့တယောက်တော့တာပေါ့ဒါပေမဲ့တကယ်လက်တွေ့မှာကျတော့ဘယ်လိုဖြစ်လဲဆိုတော့ဒီ
ရခိုင်အရေးအကူအညီကယ်ဆယ်ရေးတွေနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့ data လေးလိုင်းအစီအစဉ်မှာမကြခင်နှားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မှာပြက်ဦးကျော်စံတာကစူးစီးတင်ဆက်ထားပါတယ်
ရူဟင်ညာတောင်းကြမှုအတွက်ဘင်္ဂလားဒေ့ရှ်အခရာကြရဲဆွဲကောင်းစနေဘတ်လင်တန်ရေးသားထားတဲ့ဆောင်မကို Asia Times မှာဖတ်ရပါတယ်။ဒီခိုင်းပြည်နယ်ပဋိပက္ခပုံမူကြီးထွက်လာနေတဲ့လားဆိုတဲ့အလားအလာဟာဘင်္ဂလားဒေ့ရှ်မှာဘယ်သူအာဏာရသလဲစစ်သွေးကြွတွေကိုပြပအကူအညီတွေဘလောက်တိုးမြှင့်ပေးနေမလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။ဒီခိုင်းပြည်နယ်မှာတိုက်ခိုက်မှုတွေဖြစ်ပွားပြီး၄ရက်အကြာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှစ်ခါစီနာကမြန်မာနိုင်ငံနဲ့လက်တွဲပြီး ARSC ကိုတိုက်မယ်ဒုက္ခတွေအလုံးပြန်ပို့မယ်လို့ဆိုခဲ့ပါတယ်မြန်မာနယ်စပ်အစ်တကောင်းတွေသားမှအင်အားကောင်းတဲ့ဘာသာရေးအယူဆွဲ Jamaat Il Islami BJI အဖွဲ့ဟာအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP နဲ့မဟာမိတ်ဖြစ်ပြီးရှိတ်ခါစီနာရဲ့အဝါမီအဖွဲ့ချုပ်အစိုးရအတွက်အဓိကစင်ခေါ်သူဖြစ်နေပါတယ်ဒါပေမဲ့ဒုက္ခတွေများလာတော့ရှိတ်ခါစီနာဟာမြန်မာနဲ့လက်တွဲပြီးအာဆာကိုတိုက်မယ်ဆိုတဲ့စကားပြောင်းပြန်ဖြစ်သွားပါတယ်တိုင်းပြည်တွင်းမှာရိုဟင်ဂျာထောက်ခံဆန္ဒပြပွဲတွေများပြလာတော့နေဇာဒုက္ခတဲ့စခန်းတစ်ခုကိုတောင်သွားရောက်လိုက်ပြီးသူတို့ကိုယာယီစခန်းဖွင့်ထားပေးမယ်မြန်မာဘက်ကိုပြန်ခေါ်ခိုင်းမယ်လို့ပြောခဲ့ပါတယ်။နောက်နှစ်ကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာ BJI နဲ့မဟာမိတ်ဖွဲ့ထားတဲ့ BNP တို့ကနိုင်ရသွားရင်တော့သူတို့နေဇာမှာစစ်သွေးကြွတွေခုံလုံနေတဲ့ကိစ္စကိုလေးလည်ဆူထားတာအပါအဝင်ရိုဟင်ဂျာထောက်ခံပန်ပိုးတဲ့မူဝါဒအရှိန်မြင့်လာပါလိမ့်မယ်။အခင်းတုန်းက RSO တို့ဟာဘင်္ဂလားဒေ့ရှ်အနောက်တောင်ဘက်ဦးချမှာစခန်းထိုးပြီးကာလရှည်ကြာခုံလုံနေကြတာပါ။ဒီခိုင်မှာမွတ်စလင်လှုပ်ရှားမှုဟာမြန်မာပြည်လွတ်လပ်ရေးမရခင်1948ကစတင်နေပြီထို့တွင်ကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့မခေါ်ပဲမူဂျာဟစ်လို့ခေါ်ခဲ့ကြပါတယ်။အခိုင်ဒေသကမွတ်စလင်အများစုရှိတဲ့နယ်မြေကိုထိုစဉ်ကပါကစ္စတန်အစီအပိုင်းမှထည့်သွင်းဖို့မျှော်မှန်းခဲ့ကြပါတယ်။ဒါပေမဲ့မြန်မာလွတ်လပ်ရေးအာဇာနည်တူဖြစ်သူမြန်မာမွတ်စလင်ဥရဇက်ကဒီယူဆကိုပယ်ချခဲ့ပါတယ်။တခိုင်ပြည်မြောက်ပိုင်းကိုမေယူနယ်ကြားခရိုင်လို့အစိုးရကသတ်မှတ်ခွင့်ပြုခဲ့ပေမဲ့1962နောက်ပိုင်းမှာတော့ဆေးဥချိုးရဲလက်အောက်နှစ်စစ်လာများကျောက်သွားခဲ့ပါတယ်။အဲ့နာရိုဟင်ဂျာအဖွဲ့အစည်းတွေပေါ်ပေါက်လာပြီးပုံမပြင်းထန်တဲ့အုပ်စုက RSC ဖြစ်လာပါတယ်။အာဖဂန်က Hezbi Islami နဲ့ Kashmir က Hizbul Mujahideen တို့ကလက်ကျင့်ကူညီပေးခဲ့ကြပါတယ်။2001မှာ American တွေ Afghanistan ကိုကျူးကျော်တော့ Kabul က Al-Qaeda စခန်းမှာစိတ်မိရတဲ့ဗီဒီယိုတွေအထက်မှာ RSC တွေနဲ့ဆက်ဆံနေတာတွေ့ခဲ့ရပါတယ်။အခုခါ ARSC ဟာ RSC ထက်ပိုပြီးခင့်မိတဲ့လူမှုကွန်ရက်နိုင်ငံတကာဆက်ဆံရေးကိုထူထောင်ပြီးရခိုင်ပြည်နယ်မှာဆစ်စင်တိုက်ခိုက်မှုတွေလှုပ်လာနိုင်ပြီဖြစ်ပါတယ်။ဒီတဲ့လက်နက်အကူအညီတွေပို့ရလာတယ်ဆိုရင်တော့စူရီရဲ့တစ်ဖက်သားအပြစ်ခတ်ရဆက်ရေးကုံဆုံးမဲ့အောက်တိုဘာ10ရက်နောက်ပိုင်းစစ်မြေပြင်ထိုးစစ်တွေဆင်နွှဲလာနိုင်ပါတယ်။စူရီရဲ့ကန်ဂျမာဟာဘင်္ဂလားဒေ့ရှ်မှာဒီဆစ်သွေးကြွတွေကိုလူလာတဲ့အစိုးရတက်လာလိမ့်မလားဆိုတဲ့အပေါ်မှာမူတည်နေတယ်လို့ရေးသားထားပါခင်ဗျာ။မွတ်စလင်တွေကသူတို့အတင်းအဓမ္မဘာသာပြောင်းခိုင်းတယ်လို့Hindu Rohingya အမျိုးသမီးတွေကပြောကြခြင်းဆိုတဲ့ counseling the daily mail မှာ Manuja Loywa နဲ့ Sara Mann တို့ရေးသားထားတာကိုမူရင်းအပေါ်မပြတ်မူရင်းအသုံးနှုန်းတိုင်းဆက်လက်တင်ပြလိုပါတယ်။ပြီးခဲ့တဲ့လအတွင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာ Rohingya 4သိန်းကျော်ရောက်လာတဲ့အ내အများစုဟာ Muslim တွေဖြစ်ပေမဲ့ Hindu တွေလည်းပါဝင်ပါတယ်။ Muslim Rohingya တွေဟာသူတို့ရဲ့ယောက်ျားတွေကိုဆက်ပြီးသူတို့ကိုသားများအဖြစ်ပေါင်းသင်းတဲ့ Muslim ဘာသာရဲ့ကို Mawin Sabi Masubi Atin Muslim Badao Kubyang Kainelu, Hindu Rohingya Nyudmiya Sujaware, Puja Mulik Sudhua, Suyaujana Midazut Hulungo, Susima Sapjanabi, Sugo, Namas Pakhaine, Hindu Myodumiri Lulesia, the Puga Aniyang, Bindigo Pakhaine, Hindu Badao Yuarane and Yi Wasindhare, Leta Lakagule, Chubijarelo Suare. Ricardo Sudu Nasesine Ywe Mudmigale, Sakanaga Muslim Alungu, Tangun Husi Kosandwabi, Neywe Slapare, Mudmi Siaku Be Chantagelo Suvare, Piro Muslim Badao, Tin Kubyang Kangelo to that Suvare. Vijay Rambal Sudu, Hindu Ruhinja to Uara, Thuruham, Yamasitae Dangu Kangayabi, Akusa Kamale, Hinja Kaniarelo Suvare. Daily news in Aradi, Chenego, Changjaraka, Bangladesh, Pianjay, Wundia, Sungan Sebi, a Yipo could be relo yet at Hawakna.
Wamidia Ridegam, Yama, Bijan Nasina, Bikurkaro, American Idiento, Ingalating Hansago, the Lala Tanga, Puchamapipare.
EDM
Front runner.
Surabe Shibari. Salumanga. FRONT. Front ga she. RUNNER. Runnaga. A piedma suro. Squatu ye tay tibegaro. Shiga pini de lubo. EDM de begale shimari. Shiga pini du sui. Naimbo Lala, a kangzong lulu dibe yunaimari. Didung ebadelu, George Ruby de Umago, na sinjijayaong.
Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ha, pine uchu yimu yuka brema, anayame alala kangzong lubebo. Metanashi miyazugale, tugu taukan jare lilu dibe yabari.
Jim Brown is the front runner in the governor's race. Most of the voters support him. Front runner.
American idiom to English tengganzarigo, PUA mana kendai mana dolala tengga pucani dapcibari. Kuro inganya PUA daya ilang season gupian le tinset bame. Kudanya uga sunway tinset terawa.
Minglawak mian ingani nyabai daya ilang season ani biro cuci bare. Jono dini sunway jamai cangya garo. Jekan pini ne nengadega kuni PUA kisah jadi cibari. ကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပဲရခိုင်ပြည်နယ်မှာအကြက်တဲဖြစ်တဲ့အခါပြည်ပခဖြစ်တဲ့အခါမှာဒုက္ခသည်တွေနှစ်ဖက်လုံးကိုထွက်ပြေးကြပါတယ်ပင်လယ်ဒေ့ရှ်နိုင်ငံတွေကိုပြည်တဲ့လူတွေရှိပါတယ်ညီမနိုင်ငံတွေမှာပဲပြည်တဲ့တင်းရှောင်ထွက်ပြေးနေကြတဲ့လူတွေဒုက္ခသည်စခန်းတွေကိုထွက်ပြေးသွားတဲ့လူတွေလည်းရှိပါတယ်အချိန်တွေကနှစ်ဖက်လုံးမှာဒုက္ခသည်တော်များရှိနေတဲ့ကြောင့်လို့န မြန်မာတပ်သားပြည်နိုင်မှုတွေကျူးပန်းနေတယ်လို့ပြောပါတယ်ခင်ဗျာကျွန်တော်တို့ဘက်ကဒီကိစ္စကိုဆွေးနွေးမှာကတော့ဒီနိုင်ငံတကာအကူအညီတွေအထူးသဖြင့်မြန်မာနိုင်ငံတည်းမှာပါအကူအညီတွေကိုမြန်မာတပ်သားနဲ့လွတ်လွတ်လပ်လပ်ဘလောက်ထိပေးနိုင်မလဲဆိုတာကိုသုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကျွန်တော်တို့အများသိကြတဲ့အတိုင်းပါပဲရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ဒေသမှာလည်းတော်တော်ပြီးတော့တရင်ယူပါတယ်ကျွန်တော်တို့ဒီတရင်အဲဒီလာတူဖြစ်တဲ့ဦးစီသူအောင်မြင့်ဖြစ်ပါတယ်နောက်တူကတော့ရခိုင်လူမျိုးနွယ်စုအစည်းအရုံးကပါဦးစောစောထွန်းဖြစ်ပါတယ်နောက်တူကတော့ကမန်အမျိုးသားဒီမိုကရေစီပါတီကပါဦးတင်ငွေဖြစ်ပါတယ်ခင်ဗျသုံးလုံးလေလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးစီသူအောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ဦးစီသူကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါတယ်ခ
င်ဗျ။ဟုတ်ကဲ့ဦးစီသူခုနကကျွန်တော်ပြောသွားသလိုပါပဲနိုင်ငံတကာအကူအညီတွေပေးရမှာအစိုးရဘက်ကတော့မြန်မာတပ်နဲ့လူရခိုင်ပြည်ထဲမှာရခိုင်ပြည်နယ်ထဲမှာရှိတဲ့လူမှုအတိုင်းအဝန်အားလုံးကိုမြန်မာတပ်ပေါ်ပေးနိုင်ဖို့အတွက်လှုပ်ကြပါဆိုပြီးမေတ္တာရခိုင်တွေကရှိပါတယ်။အဲ့တော့တစ်ဆက်သေးပါပဲဒီနိုင်ငံတကာဘက်ကပေးနေတဲ့အကူအညီတွေမြန်မာတပ်နဲ့ဖြစ်သလိုပဲလွတ်လပ်လပ်ဖြစ်နိုင်အောင်လို့အလားအလာတွေအခြေအနေတွေဘလောက်ထိများအခင်းကျင်းကခွင့်ပေးထားပါလဲကိုစီသူအောင်မြင့်အမြင်သိကြပါလဲ။အဲ့
နှစ်ခုပေါ့နော်အခုနောက်ပိုင်းမှာတော့အတိတ်တွေကတမျိုးဖြစ်သွားတယ်ဗျ။ဆက်မတမျိုးကပါလဲဆိုတော့အခုနောက်ဆုံးဖြစ်ရပေါ့နော်။နောက်ဆုံးဖြစ်ရမှာဆိုရင်အဲကျွန်တော်တို့ဒီကနေပြီးတော့မှအဲမွတ်စင်ဒုက္ခတွေဒီလေးသိန်းကျော်လောက်အတင်းဟိုဘင်္ဂလားဒေ့ရှ်နိုင်ငံလေးကိုရောက်သွားတယ်။ပြီးတော့မှဒီဘက်မှာလဲတောင်ပိုင်းကိုဟိုဆွတ်သွားတဲ့ ကျွန်တော်တိုင်းသားဒုက္ခတွေလည်းအဲ့ဒါအများကြီးရှိတာပေါ့နော်2,800ကျော်လောက်ရှိတယ်ဆိုတော့ခါကျတော့အခုလောကြီးအစိုးရပြောတဲ့တရားကဘေးရေးဆိုတဲ့ဥစ္စာကအခုလာမဲ့စိတ်မချတော့တဲ့ကာလမှာဒီမှာအစိုးရကလည်းအဲ့ဒီဘင်္ဂလားဒေ့ရှ်ရဲ့ရောက်သွားတဲ့ဒုက္ခတွေကိုပြန်လက်ခံတော့မဲ့အစီအစဉ်ကိုသူစရနေတယ်စရမယ်ဆိုတဲ့ခါကျတော့ဒီအကူအညီတွေကဒီဘင်္ဂလားဒေ့ရှ်နိုင်ငံတကူပေးတဲ့အကူအညီတွေရှိမယ်နောက်ပြီးတော့မြန်မာနိုင်ငံတွေကိုပေးတဲ့အကူအညီတွေရှိမယ်ဆိုတော့အဲ့တော့အဲ့လိုပေးတဲ့ဒီမှာပြကြစွာနဲ့ပြီးဖို့ဆိုပြီးတော့မှအဲဒီတောင်းဆိုတဲ့သဘောမျိုးပါပြီးတော့မှနောက်ဒီစကလုံးကခြေတိုင်းမှာဆိုကျွန်တော်ဒီမှာအသေးသေးနောက်တစ်မျိုးရှိပါသေးတယ်အဲ့ဒါဘာလဲဆိုတဲ့ခါကျတော့ဒီမှာနေရာမျိုးကိုဟိုခြေတိုင်းမှာပြိပခါတွေဖြစ်ခဲ့စဉ်တော့ကပြိပခါတွေဆိုတာက2016နောက်ပိုင်းမှာကျွန်တော်တို့ဟိုဒုက္ခတွေကိုအတူတူပေးတာရှိတယ်ပြီးတော့မှ2016ဒီအော်တိုဘာရဲစခန်းတွေအကြမ်းဖက်တိုက်ခိုက်ခံပြီးနောက်မှာဖြစ်ပေါ်လာတဲ့ကိစ္စတွေနဲ့ဆက်ဆက်ပြီးတော့မှအတူတူပေးတာတွေရှိတယ်ဒါပေမဲ့အဲ့ဒီအကူအညီနဲ့ပတ်သက်ပြီးတော့မှအဲ့ကျွန်တော်တို့ကရခိုင်တိုင်းသားတွေပြီးတော့မှအဲ့လိုမျိုးပေါ့နော်တောက်ဆူတာတွေရှိတယ်အဲ့ဒါဘာလဲဆိုတဲ့ခါကျတော့တိုင်းသားတွေရောမွတ်စလင်တွေရောပြည်ထောင်စုပြီးတာဆိုပြီးတော့မှအဲ့ဒါကစကလုံးအတိတ်တွေအမျိုးရှိတယ
်အခုမြန်မာဆွေကမြန်မာနိုင်ငံထဲမှာအကူအညီတွေပေးတဲ့ခါမှာချက်ချင်းနေလှူရှားမှုလို့သူသုံးပါတယ် ICRC နဲ့ပေါင်းပြီးတော့ကျွန်တော်လည်းဒီမြန်မာနိုင်ငံသားကြီးဒုတိယဝန်ကြီးနဲ့လည်းတွေ့တော့မေးခါတယ်မှာသူတို့ကပြောတာက ICRC ဆိုတာကဘာပြော political ပေါ့နော်ဟိုနိုင်ငံရေးနဲ့မဆိုင်တဲ့ဂျာနေနိုင်တဲ့အဖွဲ့အစည်းလို့သတ်မှတ်တဲ့ကြောင့်မို့ပြီးတာပါတဲ့အဲ့တော့ပူးပေါင်းဆောင်ရွက်တာပါပေါ့ ICRC ကပဲလှုပ်ရှားနိုင်တဲ့အနေအထားမျိုးဖြစ်နေတော့နိုင်ငံတကာအကူအညီတွေကဘလောက်ထိလွတ်လွတ်လပ်လပ်ဖြစ်နိုင်မယ်လို့ရောအခုစီစဉ်အောင်မြင်ခံရပါလိမ့်မယ်အ
ဲ့ဒါတွေနဲ့ပတ်သက်ရင်ဟိုရှေ့ပိုင်းမှာတော့အဲ့ဒီနိုင်ငံတကာအကူအညီပေးတဲ့အဖွဲ့အစည်းတွေကျွန်တော်မများဒီကမောင်တော်ဥစ္စာဒေသဘက်မှာပေါ့နော်မောင်တော်ခရင်ဘက်မှာရှိတာရေခိုင်ပြည်နယ်မြောက်ပိုင်းမှာဆိုတော့ဒီပြိပခဖြစ်တဲ့နေရာမှာကလည်းကျွန်တော်တို့ကိုယ်တိုင်ပွားပြီးတော့မှလိလာတွေ့ရှိကြအရာဆိုအတော်လေးကိုဟိုစင်းရဲချုပ်ပြဲတယ်အဲ့လိုမျိုးပေါ့နော်အချင်းကြီးတွေကတော်တော်လေးကိုနှိပ်ကြပါတယ်ဒါကြောင့်မို့လို့လည်းအဲ့ဒီမှာအကူအညီတွေရှိနေတာပါဒါပေမဲ့လည်းပြိပခကြီးဖြစ်လာကစားအချိန်ကစပြီးတော့မှအကူအညီပေးတဲ့အဖွဲ့အစည်းတွေအတော်များများပြန်ပြီးတော့ထွက်သွားပါတယ်ထွက်သွားတဲ့ခါကျတော့အခုလောကြီးအစိုးရကတော့တတိခံရတာကတော့အစီအစီအဖွဲ့ကပေးတဲ့အကူအညီတွေကိုတော့လက်ခံမယ်ဆိုပြီးတော့မှပြောထားပါတယ်ပြောထားတဲ့ခါကျတော့ICIC အဖွဲ့မှာလည်းသူ့အတူနိုင်ငံတကာလှုပ်ထုံးလုပ်ကြီးတွေသူရှိပါတယ်ဒီအကူအညီတွေကိုဘယ်သူတွေနဲ့သဘောတူညီချက်ရယူပြီးတော့မှအဲသူတို့ရဒီနေနေဒီကမှာတကယ်အကူအညီလိုတဲ့လူတွေရဲ့လက်ထဲကိုရောက်အောင်ပေးရမယ်ဆိုတော့အဲသူတို့ရပဋိညာဉ်တွေရှိပါတယ်အဲ့ဒီပဋိညာဉ်တွေနဲ့အစိုးရနဲ့သဘောတူပြီးတော့မှအလုပ်ရတဲ့ကိစ္စတွေပါဒါပေမဲ့လောလောဆယ်မှာကိုပဲဟိုပြောမယ်ဆိုရင်တော့ပြဿနာပေါ်ခဲ့တာပေါ့နော်စစ်တွေစစ်ကမ်းမှာဆက်ကပ်ထားပြီးတော့မှဒီဘူးတော်ဘက်ကိုပို့မဲ့ဒီကုလားက ICRC ရဲ့အကူအညီပေးမဲ့စင်မောကအဲကုလားကလို့ပေါ့နော်ဒီစစ်ပြည်မှာအကြမ်းဖက်လုပ်ချင်တဲ့လူတချို့ကနေပြီးတော့မှမိရှုမယ်ဘာညာဒါမျိုးတွေဖြစ်လာလို့ရဲတပ်ဖွဲ့ရနေပြီးတော့မှဟိုလက်မှတ်တွေပါတယ်အကုန်ပြီးတော့ကဖြုတ်ခွဲရတဲ့ဖြစ်စဉ်တွေရှိပါတယ်အဲ့လိုမျိုးအခြေအနေအောက်မှာဆိုရင်တော့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုအကူအညီတွေရောက်ပတ်ရောက်သွားဖို့ဆိုတာကျွန်တော်ထင်တယ်တော်တော်လေးကိုတော့ဟိုဘာလဲအခက်အခဲတွေနဲ့ဖြတ်ကျော်ပြီးတော့မှအတော်ဘူးရှိပါလိမ့်မယ်
ကျွန်တော်ဥစစောထွန်ဖိတ်ခေါ်ကြပါလိမ့်ဥစစောထွန်ကတော့ရခိုင်လူမျိုးနွယ်စုစီယုံကပါဥစစောထွန်ခုနကကျွန်တော်တို့ဆွေးနွေးကြပြလို့ပါပဲနိုင်ငံတကာကအခုဒီစပြီးတော့ဒုက္ခတွေအကူအညီပေးနေတယ်ဥစစောထွန်တို့ကလည်းအကူအညီပေးရမှာပါဝင်လှုပ်ရှားနေရဆိုတော့ဘယ်လောက်ထိလွတ်လပ်လပ်မြင်မြတ်တာလုံနိုင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာအစိုးရဖက်ကပြောတယ်မြန်မာတာဆိုတာကိုကျွန်တော်ကအဓိပ္ပာယ်လူမျိုးနဲ့နားလေပါတယ်အဲတစ်မျိုးကအခုဒီဒုက္ခတွေကအထူးသဖြင့်ဒီဘင်္ဂလီဒုက္ခတွေကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတယ်အဲနောက်ပြီးတော့မှဒီတိုင်းသားဒုက္ခသည်တွေနဲ့ဒီတပတ်ခင်ဒီမွတ်စလင်ဟိုတိုင်းသားတွေဒီတခင်တွေကြတော့ဒီမြန်မာနိုင်ငံတခြားဘေးကင်းရနေရာကိုတပြေးကြတာပေါ့လေအဲ့ဒီတော့အခုနဲ့အနေထားမှာဟောလက်ရှိဒီအရေးပေါ်ကူညီပေးစေတဲ့လူပေးတဲ့အခါမှာကြတော့ဟောအခြေအနေကနိုင်ငံတကာအကူအညီတွေကလောလောဆယ်ဟိုလာပေးလို့မရတဲ့အခြေအနေတစ်ခေတ်တွေပေါ့လေဆိုတော့မြန်မာနိုင်ငံဖက်ကနေပြီးတော့မှဒုက္ခသည်ကိုပြန်လည်ခင်တဲ့အခြေအနေဒါမလို့ရှိနေပဲဒီဒေသခံတွေကပြန်ပြီးတော့မှနေရာချတဲ့အခြေအနေမျိုးမှာဒီဘင်္ဂလားဒေ့ရှ်ဖက်ကိုပေးခဲ့တဲ့အကူအညီလိုမျိုးပဲဟိုအဲ့ဒီပုံစံမျိုးအဲ့ဒီပမာဏနဲ့ဟိုကိုညီညာတဲ့အကူအညီလိုမျိုးဟိုပေးဖို့လိုရတဲ့ဆိုပြီးတော့မှပြတာတခုဖြစ်ပါလိမ့်မယ်အဲ့
တော့ခုနကကျွန်တော်မေးတာကတော့ခုန ICRC မော်တော်ဘုတ်ဖြစ်သွားတယ်လို့ပေါ့နော်ဟိုရခိုင်ဒေသခံတွေရဲ့အခြေအနေကလည်းတစ်ဖက်မှာသူတို့နဲ့ရန်ဘတ်ပရိသတ်ဖြစ်ခဲ့တဲ့အခါကျတော့တစ်ဖက်မွတ်စလင်တိုင်းဝမ်တွေစီကိုအကူအညီသွားတဲ့အခါမှာသူတို့နည်းနည်းလေးအနှောက်အယှက်ဖြစ်တာမျိုးတွေကျွန်တော်ကြားနေလို့ပါအဲ့ကြောင့်အဲ့တော့ရခိုင်ဒေသခံတွေရဲ့အနေအထားကိုအကျတဲမဖြစ်နိုင်ဘူးလား
ဟ ဟုတ်တယ်ဖြစ်လို့လို့ကျွန်တော်စုပကပြောခဲ့တယ်လို့ပဲဒီလုံးလုံးနဲ့မှာတော့ဒီလိုမျိုးကိစ္စတွေရှိနေတယ်ဒီဒီကွင်းထောက်ပဲနဲ့ပုံစံအနေထားတွေကလည်းပဲဟိုဒီကယူဆိုင်ဖို့တတိထားဖို့လိုရတာပေါ့လေအဲဒီဆိုတော့ကဆွေးနွေးကြတဲ့ရှင်းပါတော့ပါတယ်ဒီ ICR ကနေပြီးတော့မှဒီဖိကေတဲ့မော်တော်ပေါ်ရောနောက်ကတည်းကရောပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုအကျဉ်းချင်းဆိုလို့ရှိရင်တော့ဒီဒီပထမတစ်ခေါက်ဖြစ်တဲ့ဒီကားတစ်စီးလုံးကဒီ ICRC
ကိုအသိပ္ပာယ်ဒါမျိုးတွေမရှိတဲ့ခါကြတော့ဒီတက်ခင်တွေကပရိထားအောင်ချင်းတွေလည်းအခြေအနေမျိုးမှာအဲ့လိုအခြေအနေဖြစ်တော့တဲ့ခါကြတော့ဒါတကယ်ကိုပဲဟိုတက်တက်စပိုက်ဖြစ်တော့တဲ့ပုံစံမျိုးလို့တော့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့တန်တရားကြည်သွားတဲ့ပုံစံမျိုးပေါ့နော်ကျွန်တော်နောက်တစ်ဦးသွားရှင်နောက်ထပ်ဆွေးနွေးမဲ့သူတူဖိတ်ခေါ်ချင်ပါတယ်ကုစောစောထုံးကောကုစီတူရောလေးလိုင်းပေ ကျွန်တော်ပြောတဲ့ခေါင်းစဉ်ပေါ်မှာပဲရေဘူးကဆွေးနွေးပြပါအဓိကကုညီကစေကြီးကဘယ်လောက်ထိလိုလလနှျားတတာလုံနိုင်မလဲလက်ရှိရခိုင်ပြည်နယ်ရဲ့ပဂတိအခြေအနေနဲ့ကျွန်တော်တို့လက်ရှိတိုင်းပြည်ရဲ့နိုင်ငံတော်အခြေတည်မြင့်ကုန်ပေါ့နော်နိုင်ငံတော်အတိုင်းအမြခံပုံပုံတော်ဆန်းစုကြီးရဲ့ကျွန်တော်တို့အမျိုးသားရင်ကြားစီရဲ့နဲ့ငင်းကြံရေးအဲအတွက်နိုင်ငံတော်အခြေတည်မြင့်ကုန်မှာလဲအေးချ ွင်လွင်ကိုအကုန်လုံးဖက်အတိုင်းဝိုင်းဟိုစုနှစ်ခုကြားအတွက်အဆင်ပြေနိုင်မဲ့အခြေအနေကိုဖန်တီးထားပြီးဖြစ်တယ်လို့ကျွန်တော်အနေနဲ့အဲခံယူပါတယ်အဲနောက်တစ်ခုကကျွန်တော်ဦးစီဒီအမင်းနဲ့ကိုဇော်ဇော်တွန်းလို့ပြောသွားတဲ့မရှိလောက်တိုင်းနေတဲ့လူကြီးအထောက်ပံ့နေတဲ့ပတ်သက်ပြီးတော့အခက်အခဲရှိတယ်ဆိုတာလေရခိုင်ပြည်သားတွေရဲ့ဒါကျွန်တော်တို့အစိုးရပူပန်မှုကလည်းဒါထည့်ပြီးစဉ်းစားရမှာပေါ့ကျွန်တော်တို့ကတစ်ဖက်ကျွန်တော်တို့ဒီဒီကလာအာအစာအကျစ်ဖက်အဖွဲ့လို့အုပ်စုမျိုးဟိုတော့မဖြစ်ဖို့လိုတာပေါ့နော်ကျွန်တော်ကအမှုတရားနဲ့ကျွန်တော်အကြောက်တရားကိုဖယ်ရှားမှကျွန်တော်ငြင်းငြိမ်းရနိုင်မယ်လို့ပြောဆိုထားတဲ့အတွက်ဒီမှာလည်းကျွန်တော်အဖြေတွေကပါတော့မယ်လို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးစီစုအောင်မြင့်ဦးစောထုံဦးတင်ငွေလေလိုက်မှမှခဏနေပြီးပါတော့ရှင်နေကျွန်တော်လှည့်ပေးကြပါမယ်ပထမဆုံးကိုငင်းချမ်းအောင်လေလိုက်မှမှရှိနေပါပြီကိုငင်းနေအောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပထမဆုံးပြောချင်တာကတော့ရခိုင်ပြည်နယ်မှာဒုက္ခရောက်နေတဲ့လူသားတွေအားလုံးကိုကျွန်တော်ဆန္ဒပါတယ်နော်မေကနာအလှူတွေဟိုနိုင်ငံတကာအကူအညီတွေမသွားခင်မှာအစိုးရကနေပြီးတော့ပြည်သူတွေကိုပေါ့နိုင်ငံတကာအကူအညီတွေရဲ့အကူအညီတွေပေးတဲ့အခါမှာဘလို့စီးနင်းနေရှိတယ်ဘလို့ပရိတ်နေရှိတယ်ဘလို့ဟိုသတ်မှတ်ချက်တွေရှိတယ်ဆိုတော့ပြည်သူတွေကိုတိတိကျကျအောင်ဆွေးရှင်းလင်းလင်းပြတ်တတ်သာပညာပေးခြင်းနဲ့လို့ကျွန်တော်ထင်ပါတယ်အဲ့လိုမဟုတ်ဘဲနဲ့အစိုးရဟာဘစ်ကစ်တွေပေးတဲ့ဟာအစာအဖွဲ့ရရတယ်ဟိုအေးရခိုင်ပြည်နယ်ရရတယ်အဲ့လိုမျိုးတွေချောက်ပြီးတော့ဝါဒဖြန့်နေပြီးတော့အခုနှက်နှက်တတနှက်နှက်တတဆိုတဲ့ဇကားကိုသုံးလာတဲ့အခါမှာပြည်သူတွေကဟိုရောရောဖြစ်ဖြစ်လုံးလုံးတွေဖြစ်သွားနိုင်တယ်အစိုးရကိုယ်တိုင်ကကုလသမဂ္ဂတို့နိုင်ငံတကာ NGO တွေကိုရန်တိုက်ပေးလို့ဖြစ်တဲ့ဟာတွေကိုရှင်းရှင်းလင်းလင်းပေါ့နော်ပြည်သူတွေကိုပညာပေးပြီးတော့အကူအညီတွေပေးစေချင်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်ကျန်တာတော့ကျွန်တော်ဘာမှမရှိပါဘူးခင်ဗျာ
ဟုတ်ကဲ့
ကုညီတဲ့လူတွေဖြည့်ပေးစေချင်ပါတယ်
ဟုတ်ကဲ့ကုညီညောင်အောင်မိကုန်းကိုနောက်ပိုင်းဖြည့်ပြီးရမယ်ကျွန်တော်နောက်ထပ်သရရှင်တကူရဲ့အလှည့်ပေးလိုက်ချင်ပါတယ်ဦးတက်မောင်မန္တလေးကပါတယ်ဦးတက်မောင်တို့တို့နဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာဦးတက်မောင်မကြားဦးတက်မောင်နဲ့ကျွန်တော်ဒီလိုင်းပြတ်သွားပါပြီအဲ့တော့ကျွန်တော်ကစီစုအောင်မြစ်ကိုခုနကကုညီချမ်းအောင်မျိုးသွားတဲ့မိကုန်းအခြေခံပေါ်မှာကျွန်တော်မျိုးချင်ပါတယ်ခုနကကုညီချမ်းပြောသွားသလိုပါပဲကျွန်တော်တို့ဒီနိုင်ငံတကာအကူအညီတွေခုနပြောလို့ပေါ့အကူအညီတွေကအာစာဖွဲ့စီကိုရောက်တယ်ဆိုတော့ဘစ်ကစ်တွေပါတယ်ခုနပြောလို့ပေါ့အကူအညီတွေဓာမီဩဇာတွေကတစ်ဖက်ကအကြမ်းဖက်သမားတွေတုံးချသွားတယ်လို့ဆွေးနွေးနေပြီးတော့အရင်ကဆွဆွဲပြောစုခဲ့တာတွေရှိပါတယ်အဲ့တော့ဒီအခြေအနေကတော့ဘယ်လောက်ထိစိုးရင်စရာဖြစ်နိုင်လဲဒါနဲ့ပတ်သက်လို့လည်းတုံးသက်ဆွေးနွေးပြပါလားဦးစီတော်မြင
့်ဟိုငဘူတော့ကတော့နိုင်ငံတော်အတိုင်းပညာရေးသတင်းထုတ်ပြန်ရေးကော်မတီပေါ့နော်အခုတော့သတင်းထုတ်ပြန်ရေးကော်မတီ information ကော်မတီလို့တာဝန်ယူထားတဲ့အဖွဲ့ကနေပြီးတော့မှအဲ့ဒါဟိုဘာလဲအမားရွေးနေလုပ်ခဲ့လို့ဒီပြဿနာပေါ်လာတာအဲ့ဒီတော့ကသူတို့ကဟိုဘာလဲဆိုတဲ့ခါကျတော့ FAO ကနေပြီးတော့မှဟိုဖြတ်ဝေထားတဲ့ရစ်ခါတွေပြီးတော့မှနောက်အဲ့ဒုက္ခသည်တွေပေးထားတဲ့ဟာတွေက အကျံဖက်သမားတွေရဲ့စခန်းတွေကိုစီးနင်းတဲ့အခါမှာဒါရိုက်တာတွေကိုတွေ့ရတယ်ဆိုပြီးတော့မှအတူအတူတရင်တွေပါတွေထုတ်ပြန်တယ်ထုတ်ပြန်တဲ့အခါကျတော့ဟိုမိဘတွေပါတွေထုတ်တယ်အဲ့ဒီမိဘတွေကိုဦးတော်သေးကိုအဲ့ဒါတရားဝင်ပေါ့နော်သင်ကြားမှုချုပ်သူ့ကိုမေးတဲ့အခါကျတော့သူကလည်းခက်ခဲနေမှဖြစ်တယ်ဒီကိစ္စတွေဘာဖြစ်လို့အဲ့ဒီနေရာကိုရောက်သွားတယ်လဲဆိုတာသက်ဆိုင်ရာဒီဒီဟိုရ ဒီမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာမှာ ဒီရခိုင်မှာရှိနေတဲ့ပါတီတွေပါတွေကလည်းဒီအကူကြီးတွေကလည်းရောက်လာပြီဆိုရင်သူတို့တွေကတက်ဆိုင်ရာပြည်သူတွေကိုရခိုင်တိုင်းသားတွေကိုနားလည်အောင်သူတို့တွေကရှင်းပြအမယ်အစားဒါဒါဟိုဘာလဲမိလောင်ရလေးပြေပေါ့နော်အခုဒီရောက်လာပြီဒါတွေအကုန်လုံးကမွတ်စလင်တွေပြောမယ်ရခိုင်လူမျိုးမလာဘူးဆိုပြီးတော့မြောက်ကိုပြေပေါ့လွတ်မှုတွေကြောက်လဲရခိုင်တိုင်းသားတွေအထင်မြင်တွေ့ရတယ်ရှိတယ်အဲ့လိုတွေကြောင့်
ခုနကပြောလို့ပါအခုစီစအောင်မြစ်လည်းပြောတယ်ကုညီညာလည်းပြောသွားတယ်ဒီငငကအကူညီတွေကဒေသအတွက်ပိုဆိုးလာစီမယ်လို့ကရခိုင်ဒေသခံတွေထဲမှာအခုတည်းကယုံကြည်နေတော့မဲ့လား
အဲယုံကြည်ပါတယ်ယုံကြည်ပါတယ်စိုးစောကဥစီတော်အမိပြောတဲ့ဟာတစ်ချက်ကိုတော့ကျွန်တော်လုံးဝလက်မခံနိုင်ပါဘူးအဲ့ဒါပါလေဆိုတော့ဒီနိုင်ငံဒီလိုခတိုင်းနာပါတီတွေကဒီကိုယ်ထောက်ပံ့မှုတွေပေးတဲ့အပေါ်မှာနေပြီးတော့မှဒီကိစ္စတွေကအကုန်လုံးပင်ငလီတွေကိုပဲအဖြစ်ရောက်တယ်အဲ့လိုမျိုးဒီဒေသခံတွေအတွက်အကျိုးမရှိဘူးအဲ့လိုမျိုးအမုန်းစကားတွေကိုတောက်ချက်ပြောနေတဲ့ပုံစံမျိုးကတော့ဟိုကျွန်တော်ရဲ့အတွေ့အကြုံရတာမျိုးအဲ့လိုမျိုးတစ်ဖက်တည်းကြီးတွေ့တာတော့မရှိဘူးဘာလို့ဆိုတော့အခုဒီနောက်ဆုံးဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်ဒီပဋိပက္ခရဲ့ပြင့်ထန်မှုကအရင်ကြီးမားတယ်ဒါပေမဲ့ဒေသခံတွေရဲ့ဒီတုံ့ပြန်မှုတွေကိုရခိုင်အစိုင်းဝိုင်းတွေနဲ့ဒီတိုင်းဒေသတွေဒီတုံ့ပြန်မှုတွေကိုဒီရခိုင်ပါတီခေတ်သားတော်လကောင်းနောက်ပြီးတော့မှဒီရခိုင်တိုင်းဒေသပကောက်ဆောင်လကောင်းတော်လကောင်းဆိုတော့လေးကိုထင်းထင်းလှထားလို့ဒါပဲအခုလိုမျိုးဟိုပတနာတွေကဒီတက်ပူမရှိတော့တာလို့ကျွန်တော်ကတိတိကျကျတော့ဖောက်ပေါက်တယ်
ဟုတ်ကဲ
့အဲနောက်တစ်ခုကကြတော့စောစောကကိုင်းင်းချောင်းဆွေးနေတဲ့ဟာ
ကျွန်တော်စက္ကန့်30လောက်ပဲရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါကပါလေဆိုတော့ဒီအစိုးရဘက်ကနေပြီးတော့မှဒီကိုင်းကိုင်းထောက်ပေးမလို့ခင်မှာတူတူမတည်ဟိုရခြားပြမယ်ဆိုတဲ့ဟာမျိုးတစ်ခုကပြောရှင်နေကျွန်တော်ကအမှန်တကယ်တော့ဒီ INGO အဖွဲ့အစည်းတွေရဲ့ကိုင်းထောက်ပေးမုန်းတွေကနေပြီးတော့မှဒီအကျင့်ဖဲတမားတွေစီကိုရောင်းနိုင်မဲ့ပုံစံမျိုးတွေကိုကြတော့ဒီဘင်္ဂလီအတိုင်းဝိုင်းဈာတိမှာဖဲတိထတာရှိတယ်သူတို့မှအဲ့လိုမျိုးပြင်ထတာရှိတယ်ဒါကျွန်တော်တိတိကျကျသိတယ်အဲ့ဒါကိုကျွန်တော်အတိအကျပြောရည်တယ်ဘာလို့လဲဆိုတော့2003ကအတွေ့အကြုံကဘလို့ရှိလဲဆိုလို့ရှိရင်ဒီနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပံ့လိုက်တဲ့ရိက္ခာတွေကနေပြီးတော့မှအဲ့ဒါကိုအဲ့ဒီဘင်္ဂလီတွေမှာရှိနေတဲ့ခေါင်းဆောင်ပိုင်းတွေကနေပြီးတော့မှလေဘုတ်ကြီးအုပ်ပြီးတော့မှအဲ့ဒီအကျိုးအမြတ်တွေကိုသူတို့ဟိုတခြားမှသုံးကြတာကျွန်တော်တို့တွေ့ခဲ့
ဟုတ်ကဲ့ကုသတော်ထွန်းဆိုလိုတဲ့လူရင်းကိုရောက်ပြီးထင်ပါတယ်ကျွန်တော်တို့အကူအညီတွေကသူတို့အတုံးချရဲဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်တိုင်းလီလိုက်စီစဉ်အချင်းစစ်သွားလို့ပါပအောင်ဆွေးနွေးပြတဲ့ဥစီစုအောင်မြေကုသတော်ထွန်းဥတင်ငွေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရှင်နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်တိုင်းလီလိုက်စီစဉ်ကျွန်တော်ကွင့်ပြီးပါခင်ဗျာ
ကိုယ်တညူဆွေးနွေးတင်ဆက်တဲ့ VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ VOA အမေရိကန်တန်ကအစီအစဉ်နေဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အဆူလိုက်ကြံဖတ်မှုခြားစားပျက်စီးမှုနဲ့စီးပွားရေးမညီညာမှုတွေကြောင့်မြောက်ပိုင်းထရီဂန်ဒေသလို့ခေါ်တဲ့အယ်ဆာဗာဒိုဂေါတီမာလာနဲ့ဟွန်ဒူရပ်သုံးနိုင်ငံကထောင်ပေါင်းများစွာသောပြည်သူတွေဟာလုံခြုံမှုနဲ့ဘဝအခွင့်အလမ်းတွေရှာဖွေဖို့တခြားနိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုစီကိုပြောင်းရွှေ့လာခဲ့ကြတာဟာနှစ်ကာလကြာမြင့်ခဲ့ပြီးဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ပေါင်းများစွာအတွင်းပြောင်းရွှေ့လာကြတဲ့သူတွေဟာအရွယ်မရောက်သေးတဲ့ကလေးပေါက်စွာတွေမပါတဲ့တကူရေတကာရသမားအများအပြားဖြစ်ကြပါတယ်ရက်ဆက်ကြံကြုတ်တဲ့ဂိုင်းတွေရဲ့မမျှော်မှန်းနိုင်လောက်တဲ့အကြမ်းဖက်မှုတွေစင်းရဲနွမ်းပါမှုတွေနဲ့မျှော်လင့်ချက်ကင်းမဲ့မှုတွေကြောင့်အယ်ဆာဗာဒိုဟွန်ဒူရပ်စ်နဲ့ဂွာတီမာလာနိုင်ငံတွေကကလေးငယ်ပေါင်း9000နီးပါးခန့်ဟာ2014နှစ်ရာသီမှာအမေရိကန်ကိုရောက်မယ်ဆိုတဲ့မျှော်မှန်းချက်နဲ့ဂန္ဓာရခီးကျန်းကိုဖြတ်တန်းလာခဲ့ကြတယ်လို့အယ်ဆာဗာဒိုနိုင်ငံဆိုင်ရာ USAID ခေါ်အမေရိကန်နိုင်ငံတကာထောက်ပံ့ရေးအဖွဲ့ညွှန်ကြားရေးမှူးဟောင်းလယ်ရီဆက်က မကြသေးမီကဆောင်းပါးဒစာမှာရေးသားဖော်ပြလိုက်ပါတယ်။အယ်ဆာဗာဒိုနိုင်ငံမှာပြောင်းရွှေ့သူတွေရဲ့စစ်တမ်းကိုကောက်ခံကြည့်ရမှာရာဇဝတ်မှုထူပြောတဲ့နေရာတွေကလူ80ရာခိုင်နှုန်းကတော့ပြည်ပကိုထွက်သွားမဲ့အစားကိုယ်နိုင်ငံရဲ့လူအဖွဲ့အစည်းမှာပဲဆက်လက်နေထိုင်လိုကြောင်းပြောကြားခဲ့ကြပါတယ်။အမေရိကန်ဟာမြောက်ပိုင်းတရိကန်ဒေသသုံးနိုင်ငံကိစ္စနဲ့ပတ်သက်ပြီးအမေရိကအလဲပိုင်းထိတွေ့ဆောင်ရွက်မှုမဟာဗျူဟာအဖွဲ့ကတစ်ဆင့်ကြိုးပမ်းဆောင်ရွက်နေပါတယ်။အန္တရာယ်ကင်းရှင်ရေးစီးပွားရေးနဲ့အုပ်ချုပ်ရေးကောင်းမွန်ရေးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်ရေးနဲ့ပြည်သူလူထုအနေနဲ့ပုံမကောင်းမွန်တဲ့ဘဝမျိုးကိုဖန်တီးနိုင်ဖို့လုံခြုံသောဒီမိုကရေစီဆန်သောချမ်းသာကြွယ်ဝသောဒေသအဖြစ်ဖန်တီးနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ရေးတို့ကိုအမေရိကန်ပြည်ထောင်စုရဲ့အစိုးရတရက်လုံးဆိုင်ရာမဟာဗျူဟာထဲမှထည့်သွင်းထားပါတယ်။အမေရိကန်အစိုးရရဲ့မဟာဗျူဟာဟာဒေသရင်းလုံခြုံရေးနဲ့တရားဝပြောရေးတိုးမြှင့်ဖို့အတွက်အယ်ဆာဗာဒေါ၊ဂွာတီမာလာနဲ့ဟွန်ဒူရပ်စ်သုံးနိုင်ငံတမရတွေရဲ့ Alliance for Prosperity ကျွယ်ဝချမ်းသာရေးမဟာမိတ်အဖွဲ့ကိုအထောက်အကူဖြစ်စေပါတယ်။ USAID အဖွဲ့ဟာ El Salvador နိုင်ငံရာဇဝတ်မှုထူကြောတဲ့အတိုင်းဝိုင်းတွေကကလေးငယ်ပေါင်း3000ကျော်ကိုမူရစ်ဆေးခိုင်းတွေမှာမပါဝင်ပဲကျောင်းနေပြီးအလုပ်ကင်ခွင်လန်းကောင်းတွေရရှိလာစေဖို့ပညာရေးဆိုင်ရာစီမံကိန်းကနေအကူအညီတွေပေးထားပါတယ်။တချိန်တည်းမှာပဲပြစ်မှုဆိုင်ရာတရားစီရင်ရေးပြုပြင်ပြောင်းလဲမှုနဲ့ပွင့်လင်းမြင်သာမှုရှိတဲ့တရားစီရင်ရေးစာရာတွေကိုအထောက်ပံ့ပေးပြီးအကျင့်ပြတ်ခြားစားမှုနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးထားတာတွေကိုလျှော့ချခြင်းအပြင်အစိုးရအပေါ်ပြည်သူလူထုပိုးပြီးယုံကြည်မှုရှိလာအောင်လဲ USAID ကကူညီပံ့ပိုးပေးနေပါတယ်။ရဲလုံငန်းပိုက်မှာပုံမှုကောင်းမွန်လာစေဖို့ပညာရေးမြင့်မားဖို့ပန်းချံတွေကစားကွင်းတွေမှာဘေးအန္တရာယ်ကင်းရှင်းဖို့နဲ့အလုတ်ကင်တိုးပွားလာစေရေးနဲ့စီးပွားရေးအခွင့်အလမ်းတွေတိုးမြင့်လာစေပြီးရာဇဝတ်မှုကျဆင်းရေးတွေမှာလည်းအမေရိကန်ကပါဝင်ပူးပေါင်းဆောင်ရွက်ပေးနေပါတယ်။ဒါကြောင့်ဒီလူအဖွဲ့အစည်းတွေကပြည်သူတွေဟာကစားကွင်းတွေပန်းချံတွေမှာသူတို့သားသမီးတွေဘေးကင်းလုံခြုံစွာကစားနေကြရတာကိုမြင်တွေ့လာရသလိုနောက်ပိုင်းမှာလည်းစီးပွားရေးအလားအလာတွေပွင့်လင်းလာမှာဖြစ်ကြောင်းအယ်ဆာဗာဒိုနဲ့အမေရိကအလဲပိုင်းဒေသကိုအမေရိကန်ရဲ့ထောက်ခံအားပေးမှုကြောင့်ဒီဒေသရဲ့အခြေအနေကိုပုံမကောင်းမွန်လုံခြုံစေရုံသာမကမိမိတို့ရဲ့လုံခြုံရေးနဲ့ချမ်းသာကြွယ်ဝမှုအတွက်လည်းလုံခြုံစိတ်ချရစေမှာဖြစ်တဲ့အကြောင်းလယ်ရီဆက်ကရေးသားခဲ့ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နဲ့သာဖြစ်ပြီး VOA အာဘုံမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဗိုလ်တုနေ့ညနေပဲ6နာရီခွဲကနေ9နာရီထုတ်လွှင့်သွားမဲ့ VOA အစီအစဉ်လေးကိုတော့လိုင်းဒိုမီတာ19.25တို့ကနေဖမ်းယူနားဆင်နိုင်ပါလေ။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကကြေညာပါမယ်ခင်ဗျာ
။နော်ကိုရီးယားရေးကန်တွယ်ဖြည့်ရှင်းမှုအတွက်စီရေးအရာလှုပ်ဆောင်မဲ့အပြည့်လှုပ်ဆောင်ဖို့အပြည့်အဝအစင်းသိရှိနေတဲ့ကြောင့်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒီတော့တွင်မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်ဆန်းသတ်မှုတွေလှုပ်ဆောင်တဲ့အတွက်မြောက်ကိုရီးယားအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေကိုအမေရိကန်အစိုးရကလည်းထပ်မံကြေညာလိုက်ပါတယ်။တရုတ်ပြည်ကနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေကိုနေထိုင်ခွင့်ပြုထားတဲ့နေရာကိုဗုဒ္ဓဘာသာဖွံ့ဖြိုးရေးတွေကဝင်စီးခဲ့ပြီးကုလသမဂ္ဂအနေနဲ့အဲ့ဒီလူတွေကိုတခြားနေရာကိုရွှေ့ပြောင်းပေးဖို့အတင်းအကျပ်လှုပ်ဆောင်ခဲ့တယ်လို့အာဏာပိုင်တွေကအင်္ဂါနေ့မှာပြောပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကထွက်ပြေးလာတယ်လို့ဆိုတဲ့အဲ့ဒီဒုက္ခသည်32ဦးလိုက်ပါလာတဲ့မျောနေတဲ့လေကိုတွေ့ရှိတာကြောင့်မြို့တော်ကိုလံဘိုအပြင်မှာရှိတဲ့အချင်းထောင်တစ်ခုမှာနေထိုင်ခွင့်ပြုထားတာဖြစ်ပါတယ်။ဒီလူတွေဟာမြန်မာနိုင်ငံကဗုဒ္ဓဘာသာဖွံ့ဖြိုးရေးတွေကိုတပ်ဖြတ်ခဲ့ကြတဲ့ရိုဟင်ဂျာအကြမ်းဖက်သမားတွေဖြစ်တယ်လို့ကုလသမဂ္ဂကြီးကြပ်ကြွယ်မှုအောက်မှာရှိတဲ့အဲ့ဒီစခန်းကိုဝင်စီးခဲ့ကြတဲ့သူတွေကတန်ကားတော်တပားပြောတာကိုဗီဒီယိုထဲမှာတွေ့ရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းကပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေအများအများထွက်ပြေးခိုလုံတဲ့ကိစ္စနဲ့ပတ်သက်ပြီးတန်တမာရေးနည်းလမ်းတွေအရပြောဆိုဆွေးနွေးဖို့အဖြေရှာဖို့အတွက်ကြိုးပမ်းတဲ့အနေနဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တစ်ခုနောက်တစ်ပတ်ထမဘင်္ဂလားဒေ့ရှ်ကိုရောက်လာမယ်လို့မနေ့ကထုတ်ပြန်တဲ့ AFP သတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေခေါင်းဆောင်ပါဝင်မဲ့အဖွဲ့ဖြစ်လိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနရဲ့အကြီးတန်းရာရှိတဦးပြောတာကိုကိုကဖော်ပြထားပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကအကြမ်းဖက်အဖွဲ့အစည်းဖြစ်တမထားတဲ့ပါကစ္စတန်အခြေစိုက်အကြမ်းဖက်အဖွဲ့အစည်းတခုဟာရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီပေးရေးဆိုတဲ့ခေါင်းစဉ်နဲ့အများပြည်သူထံမှအလူခံနေတယ်လို့ဆိုပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလံပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်းဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် ဒီကနေ့မနက်အတွက် VOA စီစဉ်နေကိုမနက်6နာရီကနေ9နာရီထိလိုင်းမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပါကျွန်တော်ရှင်မြန်းနေတကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.